Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိခင်အတန်းကနေ2024ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမှုနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံမှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုတိုက်ခိုက်ခံခဲ့ရပါတယ်။နတ်မြစ်ထဲမှာရိုဟင်ဂျာတွေစီးနင်းလာတဲ့လေနစ်မြုပ်တဲ့အတွက်10ဦးထပ်မံတေဆုံးခဲ့ပါတယ်။ Move Forward Party ကိုဖျက်သိမ်းဖို့ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်နေနားဆင်ရမှာကတော့အမေရိကန်တို့ရဲ့ရွေးကောက်ပွဲကာလအတွင်းမှာဆိုရှယ်မီဒီယာတွေကိုအသုံးပြုပြီးတော့ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအတွက်စီးရုံနေကြတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်ထဲမှာဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်တွေကိုစန့်ခြင်းစစ်တောင်စီကိုထောက်ခံတဲ့ဆန္ဒပြပွဲတွေနေပြည်တော်နဲ့ရန်ကုန်မှာပေါ်ပေါက်ခဲ့တဲ့အပေါ်အခက်အခဲတွေရဲ့အမြင်နဲ့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်ဘက်မှာတော့စစ်ကောင်စီနဲ့ PLLA ပအိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့ကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
စီစဉ်မျိုးရဲ့အခြေဘက်ထိထွေးရနိုင်မှာပေါ့နော်ဒီပွဲမှာတော့စီကောင်စီရဲ့အလောင်းဆယ်အလောင်းတရုံးတစ်စင်းနဲ့လင်းနေဆက်လက်တင်းဆဲရမိတာရှိပါတယ
်ဒီသတင်းအပြည့်အစုံမကြခင်တင်ဆက်ပေးပါမယ်ရှင်နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆီယနာသိမ်းမှုကိုတရုတ်ကလက်ခံအတိမတ်ပြူတာမတွေ့ရသေးဘူးဆိုတော့ CDN တက်မတော်အရာရှိရဲ့တုံးသက်ချက်ကိုလည်းနားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ကန်တမရာလောင်းတွေဟာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာအဆုံးဖြတ်ပေးနိုင်ခြင်းရှိတဲ့ပြည်နယ်တွေကိုအာရုံစိုက်ပြီးအခုသတင်းပတ်အတွင်းမှာမဲဆွဲစည်းရုံးနေကြပါတယ်။ဒုတမရာကမလာဟဲရစ်ကတော့သူနဲ့အတူရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်ဒုတမရာလောင်းအဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးထင်ဝေါ့လ်စ်ကိုမနေ့ကရွေးချယ်ပြီးတဲ့နောက်ဒီကနေ့ဝက်ကွန်ဆွန်နဲ့မီရှိဂန်ပြည်နယ်တွေမှာမဲဆွဲစည်းရုံးမှုတွေလုပ်သွားမှာပါ။ဒီသတင်းပတ်ထဲမှာပဲအရီဇိုနာနဲ့နီဗာဒါပြည်နယ်တွေကိုတွားရောက်မဲဆွဲစည်းရုံးဖို့လည်းရှိနေပါတယ်။မကြခင်ရက်ပိုင်းတွင်အီလီနွိုက်စ်ပြည်နယ်ချီကာဂိုမြို့မှာကျင်းပမယ့်ဒီမိုကရက်တစ်ပါတီညီလာခံမှာပါတီကိုယ်စားပြုသမ္မတလောင်းတွေကိုတရားဝင်ကြေညာအတည်ပြုမှာပါ။ Republican Party သမ္မတလောင်းဒေါ်နယ်ထရန့်နဲ့အတူဒုသမ္မတလောင်းအဖြစ်ရှင်ပြိုင်မယ့် JD Vance ကလည်းဝက်ကွန်ဆွန်နဲ့မီရှိဂန်ပြည်နယ်တွေမှာမဲဆွဲစည်းရုံးဖို့ရှိနေပါတယ်။အခုသတင်းပတ်နှောင်းပိုင်းမှာလုံမဲ့မြောက်ကာရိုလိုင်းနားပြည်နယ်မဲဆွယ်စည်းရုံးပွဲအစီအစဉ်ကတော့မုံတိုင်းဝင်မှုရှိနေတဲ့အတွက်ကြောင့်မလို့ရက်ရွှေ့ဆိုင်လိုက်ရပါတယ်။ Democratic Party ဒုသမ္မတလောင်းဖြစ်ရွေးချယ်လိုက်တဲ့အုပ်ချုပ်ရေးမှူး Walls နဲ့တူ Pennsylvania ပြည်နယ် Philadelphia မြို့မှာမဲဆွယ်စည်းရုံးပွဲကျင်းပခဲ့တဲ့ဒုသမ္မတ Harris ကတော့သူနဲ့ဒူတောက်ပတဲ့အနာဂတ်ကိုဖန်တီးမဲ့တိုင်းပြည်စည်းလုံးညီညွတ်ပြီးရှေ့ကိုဆက်လက်ခြိတက်နိုင်အောင်လှုပ်ဆောင်နိုင်မဲ့လုပ်ဖော်ကိုင်ဘက်ကိုရွေးချယ်ခဲ့ခြင်းဖြစ်ကြောင်းချီးမွမ်းပြောကြားထားပါတယ်ရှင်။
အီရန်နိုင်ငံမှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုကိုအီရန်တို့ထောက်ခံအားပေးနေတဲ့ပြည်သူ့စစ်အဖွဲ့က rocket drone နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲပြောကြားလိုက်ပါတယ်
။ We're sure that it was an Iranian-backed Shia militia group. Specifically which group we're still investigating.
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဖြစ်ပါတယ်။အီရန်ကထောက်ခံအားပေးနေတဲ့ရှီယာပြည်သူ့စစ်အုပ်စုတစ်ခုကတိုက်ခိုက်တယ်ဆိုတာသိကြပါတယ်။ဘယ်အဖွဲ့လဲဆိုတာကိုသိကြအောင်ကျွန်တော်တို့စီစစ်နေပါတယ်။အီရန်ကအစ္စရေးကိုတိုက်မလားမတိုက်ဘူးလားဘယ်အချိန်မှာတိုက်လာနိုင်မလဲဆိုတာကိုအီရန်ကရှေ့မှာလှုပ်လာနိုင်တဲ့အခြေအနေတွေကိုကျွန်တော်ကြိုတင်ဟောကိန်းထုတ်မှာမဟုတ်ဘူးဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin က Maryland ပြည်နယ် Annapolis မြို့မှာ Australia အရာရှိတွေနဲ့ပူးရဲကျင်းပတဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ခိုက်တဲ့အတွက်အမေရိကန်တပ်ဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့အဲ့ဒီတွေက2ဦးကတော့နောက်ထပ်ဆေးကုသမှုပေးနိုင်ရေးစခန်းကနေခေါ်ထုတ်သွားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မနေ့အင်္ဂါနေ့အစောပိုင်းကတော့အမေရိကန်လေတပ်အခြေစိုက်စခန်းကိုတိုက်ခိုက်တဲ့သူကဘယ်သူဆိုတာကိုဖော်ထုတ်နိုင်ပြီလို့နှိစက်နေပြီဖြစ်တဲ့အကြောင်းအီရတ်စစ်တပ်ကထုတ်ပြန်ကြေညာပါတယ်။အီရန်တို့ကြောထောက်နောက်ခံပေးထားတဲ့ Hezbollah စစ်ဘက်အရာအကြီးကဲတဦးနဲ့ Hamas အကြမ်းဖက်အဖွဲ့ခေါင်းဆောင်တွေကိုအစ္စရေးကတိုက်ခိုက်တပ်ဖြတ်လိုက်တာကြောင့်အီရန်ကထောက်ခံအားပေးနေတဲ့အဖွဲ့တွေကလက်စားချေတိုက်ခိုက်မှုတွေထုတ်လာနိုင်တာကိုစိုးရိမ်မှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုမျိုးအီရန်ကအမေရိကန်လေတပ်အခြေစိုက်စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံခတ်မြို့ပေါ်မှာယူကရိန်းကပစ်ခတ်ခဲ့တဲ့ drone လေးခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ်။ယူကရိန်းစစ်သားယာနဲ့ချီပြီးနေဆက်ဖြတ်ကျော်ဖို့ကြိုးပမ်းမှုတွေတွန်းလှန်နိုင်ခဲ့ကြောင်းရုရှားကပြောဆိုခဲ့ပြီးနောက်တရက်မှာအခုလိုပဲသတင်းထုတ်ပြန်လိုက်တာပါ။နောက်ထပ်လည်း Belgrade ဒေသမှာ drone 3စင်း Pronash ဒေသမှာ2စင်း Rostov ဒေသမှာ2စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ Belgrade အုပ်ချုပ်ရေးမှူးကတော့တိုက်ခန်းတွေအများအပြားပျက်စီးခဲ့ပြီးမြေထိခိုက်သေးဆုံးမှုမရှိကြောင်း Telegram မှာရေးသားထားပါတယ်။ဘရိုနက်ဒေတာမှာတော့ယူကရိန်းရဲ့တိုက်ခိုက်မှုတွေကြောင့်တိုက်ခန်းတဲ့အဆောက်အုံတွေပျက်စီးခဲ့တယ်လို့ဒေတာကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းမှာတော့မိုက်ခိုလစ်ဒေတာမှာရုရှားရဲ့ drone 14စင်းကိုပစ်ချနိုင်ခဲ့တယ်လို့ဒေတာကန်အုပ်ချုပ်ရေးမှူးကပြောထားပါတယ်။ drone အပျက်စီးတွေပြုတ်ကျလာတဲ့အတွက်မီးလောင်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။ Daniel Petrov ဒေတာအုပ်ချုပ်ရေးမှူးကတော့ရုရှားဘက်က drone တွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေကြောင့်နေအိမ်နဲ့လေယာဉ်အဆောက်အုံအများပြားပျက်စီးခဲ့ကြောင်း Telegram မှာရေးသားထားပါတယ်ရှင်။
ပြည်ထောင်နိုင်ငံမှာမွတ်စလင်ဆန့်ကျင်ရေးအတိတ်ကယုံတွေနောက်ထပ်ထပ်ပြီးတော့ဖြစ်ပွားနေတာကြောင့်ရဲတပ်ဖွဲ့ကနှိမ်နင်းနေရပါတယ်။တိုင်းပြည်တဝန်းနိုင်ငံရေးခိုလုံခွင့်လျှောက်ထားတဲ့ယုံတွေနဲ့ရွှေ့ပြောင်းဝင်လာတဲ့သူတွေကိုကူညီပေးနေတဲ့ရှေ့နေယုံတွေကိုတိုက်ခိုက်မယ်ဆိုပြီးတော့လက်ရာစုံအဖွဲ့တွေကချိန်ချောင်နေပါတယ်။တစ်ချိန်တည်းမှာပဲဖက်စစ်ဝါဒီဆန့်ကျင်ရေးလို့တုံ့လုံထားတဲ့တံပြန်ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းကပြည်ထောင်မှာမိန်းကလေးငယ်3ဦးကိုဓားနဲ့တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်တဲ့သူကအစ္စလမ်ဘာသာဝင်ရွှေ့ပြောင်းဝင်ရောက်လာသူဆိုတော့မှားယွင်းပုံဖော်တဲ့သတင်းတွေပြန့်နှံ့ခဲ့ရတာကနေအကြမ်းဖက်ဆန္ဒပြပွဲနဲ့အဓိကယုံနေနိုင်ငံတော်ဝန်ပေါ်ပေါက်နေတာပါ။ဇူလိုင်လ4ရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးပြည်ထောင်ဝင်ကြီးချုပ်တကီအစတာမှာဝင်ကြီးချုပ်တာဝန်ဆက်ယူပြီးတဲ့မကြာခင်မှာပဲအခုလိုမျိုးမွတ်စလင်ဆန့်ကျင်အဓိကယုံတွေပေါ်ပေါက်ခဲ့တာပါပြည်ထောင်နိုင်ငံရဲ့တမိုင်းမှာတော့73နှစ်အတွင်းအဆိုးဝါးဆုံးအကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်အဆိုးရရှေ့နေလုခဲ့တဲ့ဝင်ကြီးကီအစတာမှာကတော့ပြစ်မှုကျူးလွန်တဲ့သူတွေအနေနဲ့ထောင်နဲ့နှစ်ရှည်ချခံရမယ့်အကြောင်းသတိပေးပါတယ်ဒီအဓိကယုံတွေကိုနှိမ်နင်းမှုအတွက်တိုင်းပြည်တော်မှာတော့အရေးပေါ်တပ်ဖွဲ့ဝင်တွေခေါ်ပြီးအသည့်အနေထားအထူးလေ့ကျင့်ထားတဲ့တပ်ဖွဲ့ဝင်ပေါင်း 6,000 ချထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းထိုမီတာ 32 kHz 9303ညနဲ့9383ညလိုင်းထိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ 190 kHz 1505ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဦးညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ကြားနယ်မြေထဲမှာရိုဟင်ဂျာတွေစီးနင်းလာတဲ့လှေနစ်မြုပ်တဲ့အတွက်ကြောင့်ကလေးငယ်တွေအပါအဝင်လူ၁၀ဦးထပ်မင်းတိဆုံသွားရပါတယ်။စစ်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာ29ဦးစီးနင်းလိုက်ပါလာတဲ့လှေနစ်မြုပ်သွားတာလို့ဘင်္ဂလားဒေ့ရှ်ထက်ကနက်ဒေတာအုပ်ချုပ်ရေးကောင်စီဝင်က AFP သတင်းဌာနကိုပြောထားပါတယ်။မနေ့ကနစ်မြုပ်သွားတဲ့လှေပေါ်မှာလိုက်ပါလာသူတချို့ကတော့ကမ်းခြေကိုရောက်အောင်ကူးခံနိုင်ခဲ့ပြီးတော့အခုခါမှာတော့အလောင်းပေါင်း10လောင်းဆယ်ယူရရှိထားပါတယ်။ဒါပေမဲ့လူတချို့ကတော့ပျောက်ဆုံးနေသေးပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာအာရခတပ်တော် AA နဲ့စစ်တပ်အကြားအထူးသဖြင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားလာခဲ့ပြီးတော့အာရခတပ်တော် AA ကရခိုင်ဒေသအများအပြားကိုသိမ်းပိုက်ထားတာပါ2019ခုနှစ်မှာမြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းစစ်ကြောင်းထိုးပြီးနယ်မြေဒေသရှင်းလင်းရာကနေဒေသခံရိုဟင်ဂျာအများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစတင်ထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂကလည်းလူမျိုးတုံးတပ်ဖြတ်မှုဖြစ်စုံစမ်းစစ်ဆေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတသန်းလောက်ခိုးလုံနေထိုင်ပြီးအခုချိန်ထိလည်းစစ်ပွဲတွေကြောင့်မြန်မာနိုင်ငံကနေနောက်ထပ်ရိုဟင်ဂျာအများအပြားထွက်ပြေးနေကြရပါတယ်ရှင
်မြန်မာနိုင်ငံပြည်နယ်နဲ့တိုင်း၅ခုမှာဖြစ်ပွားနေပြီးတော့တန်းနဲ့ချီတဲ့ရေဘေးတံတင်တဲ့သူတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့စားနပ်ရိက္ခာအကူအညီတွေပေးနေပါတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းကနေစပြီးတော့မုတ်တုံမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ပြင်းထန်တဲ့ရေကြီးရေလျှံမှုတွေနိုင်ငံတော်ဝန်ဖြစ်ခဲ့တာပါ။အဲ့ဒီမှာတော့လူပေါင်း2000ကျော်ထိခိုက်ခဲ့ပြီးတော့လူအများအပြားယာယီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစားနပ်ရိက္ခာမလုံလောက်မှုအရေးပေါ်အခြေအနေရောက်နေတဲ့ဒီလိုအချိန်မှာပဲရေဘေးကြုံရတာလို့ WFP ရဲ့မြန်မာနိုင်ငံကိုယ်စားလှယ်ပေါ်လိုမတိကပြောပါတယ်။ကောင်းကင်ဂျိုရုကနေရရှိတဲ့အချက်အလက်အရကတော့ဩဂုတ်လ6ရက်နေ့အထိရေဘေးအန္တရာယ်ရှိတဲ့ဒေသတွေမှာခံမှန်းခြေလူပေါင်း8000ကျော်နေထိုင်ကြတယ်လို့ပြောပါတယ်။ ကချင်နဲ့ကရင်ပြည်နယ်ပဲခူးတိုင်းနဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာရေပင်းအန္တရာယ်ကြုံနေရတဲ့သူပေါင်း132,000ကိုကူညီကယ်ဆယ်ပေးနေပြီးတော့ငွေသားဆန်အထူးစီမံထားတဲ့အစားအစာတွေကိုလည်းထောက်ပံ့ကူညီပေးနေတာပါတယ်လို့သတင်းမှာထုတ်ပြန်ထားပါတယ်လက်ရှိမှာတော့နိုင်ငံအနှံ့အပြားမှာရေပင်းအန္တရာယ်ကိုဆက်လက်စောင့်ကြည့်နေပြီးတော့လိုအပ်လာတဲ့ဆိုရင်ရေပင်းတုံ့ပြန်ရေးအစီအစဉ်တွေကိုထပ်မံတိုးချဲ့သွားဖို့ရှိပါတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောပါတယ်ရှင်
အမေရိကန်၊ကနေဒါ၊ဩစတြေးလျတို့နဲ့အတူဖိလစ်ပိုင်နိုင်ငံတို့ဟာနှစ်ရက်ကြာရေချောင်းနဲ့လေချောင်းဆိုင်ရာစီးရေးလေ့ကျင့်မှုတွေကိုဒီကနေ့ဩဂုတ်လ9ရက်နေ့မှာစတင်ပြုလုပ်ကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုဆိုင်ရာကိစ္စတွေမှာဖိအားပေးလှုပ်ဆောင်လာနေချိန်မှာပဲဒီလိုပူးတွဲစီးရေးလေ့ကျင့်မှုတွေပြုလုပ်လာတာလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့အထူးစီးပွားရေးရေပိုင်တဲ့ဇုန်တွေမှာပြုလုပ်သွားမယ်ဒီပူးတွဲစီးရေးလေ့ကျင့်မှုဟာအင်ဒိုပစိဖိတ်ဒေသအတွင်းလွတ်လပ်ပွင့်လင်းမှုရှိရေးနဲ့ဒေသရင်းနဲ့နိုင်ငံတကာတို့ရဲ့ပူးပေါင်းဆွမ်းအားတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်ဆိုတာကိုထပ်လောင်းပြသခြင်းဖြစ်ကြောင်းဒီစီးရေးလေ့ကျင့်မှုမှာပါတဲ့၄နိုင်ငံကထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းပေါ်ရန်လိုတဲ့လုပ်ရက်တွေလှုပ်ဆောင်လာနေတာကြောင့်အဲ့ဒီပြည်ပခါတွေတဲ့အမေရိကန်ပါဝင်လာမဲ့အရေးစိုးရင်ပူပန်မှုတွေထွက်ပေါ်လာနေချိန်မှာဒီလို၄နိုင်ငံပူးတွဲစီးရေးလေ့ကျင့်မှုပြုလုပ်လာတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကရေပိုင်းနဲ့အများစုကိုသူတို့ပိုင်ဆိုင်ကြောင်းတရုတ်ကပြောဆိုနေတဲ့ပေါ်နိုင်ငံတကာတရားရုံးကလည်းအခြေမြစ်မရှိတဲ့ပြောဆိုချက်အဖြစ်နဲ့ပယ်ချထားတဲ့ကြားကပဲတရုတ်တို့ကဒေတာရင်းနိုင်ငံတွေနဲ့ပိုင်ဆိုင်မှုကိစ္စတွေဆက်လက်အငင်းပွားနေတာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Mood Forward Party ကိုဖျက်သိမ်းမှုအတွက်ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။အများကြီးညိုလေးစားတဲ့ပါတီခေါင်းဆောင်ဖီတာလင်ဂျုံရရက်ကိုတခြားထိတ်တန်းခေါင်းဆောင်10ယောက်ကိုလည်းရွေးကောက်ပွဲမှာပါဝင်ခွင့်ဆယ်နှစ်ပိတ်ပင်လိုက်ပါတယ်။တော်ဝင်မိသားစုရဲ့ဂုဏ်သိက္ခာထိခိုက်ရောက်ပြောဆိုမှုအတွက်အရေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာကတိပြုခဲ့တယ်ဆိုပြီးတော့ Mood Forward Party ကိုဖျက်သိမ်းမှုအတွက်ထိုင်းတရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ် Mood Forward Party ဟာပြီးခဲ့တဲ့နှစ်မေလရွေးကောက်ပွဲမှာထိုင်းပြည်သူတွေရဲ့ထောက်ခံမှုအများစုရခဲ့တဲ့ပါတီဖြစ်တယ်လို့လွှတ်တော်နေရာအများစုရခဲ့တဲ့ပါတီဖြစ်ပေမဲ့လည်းရှေးရိုးဆွဲနိုင်ငံရေးသမားတွေရဲ့ဆန့်ကျင်မှုကြောင့်အစိုးရမဖွဲ့နိုင်ခဲ့ပါဘူးထိုင်းပြည်နဲ့တော်ဝင်မိသားစုကိုထိခိုက်စေတယ်ဆိုတဲ့ပြောဆိုမှုတွေဟာထိုင်းနိုင်ငံမှာနှစ်ရှည်ကျင့်သုံးခဲ့တဲ့စီးမြင့်ခံဘရင်စနစ်ကိုဖျက်ဆီးတာဆိုပြီးထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပြောပါတယ် Mood Forward Party ကထိုင်းဘရင်စနစ်ကိုဝေဖန်ခွင့်ပိတ်ပင်တဲ့ဥပဒေကိုပြင်ဆင်မှုအပြင်စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လဝက်ကြီးအုပ်မှုတွေကိုပြုပြင်ပြောင်းလဲနိုင်မှုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာပြည်သူကိုကတိပြုခဲ့တာဖြစ်ပါတယ်ရှင် ပေါ်တပူညရဲ့ထိတ်တန့်ရောက်တဲ့ရင်တွေကိုမက်ခင်လေးနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အမေရိကန်ရွေးကောက်ပွဲကာလထဲမှာတော့မျှော်လင့်မထားတဲ့အပြောင်းအလဲတွေအများကြီးရှိလာခဲ့တာပါ။ဒီလိုမျိုးအပြောင်းအလဲတွေများနေတဲ့ရွေးကောက်ပွဲကာလထဲမှာတော့ဆိုရှယ်မီဒီယာကိုအသုံးပြုပြီးတော့ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအတွက်ဗီဒီယိုတွေအပြိုင်ဆိုင်တင်နေကြပါတယ်။ Tina Trend ရဲ့သတင်းကိုကိုအောင်ကတင်ပြထားတာရှူစားနာစင်ပါရှင်။
အမေရိကန်သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှလူမှုကွန်ရက်တွေမှာရွေးကောက်ပွဲနဲ့ပတ်သက်လို့အကြောင်းအရာပေါင်းစုံကိုကြဲကြဲလောင်လောင်ပြောဆိုဆွေးနွေးလာကြပါတယ်ဒီလိုပြောဆိုရမှာ Coconut Cat Ladies နဲ့ Asoro Charlie XCX နာမည်စကားလုံးတွေဟာရေပန်းစားလာပါတယ
် We're effectively run in this country
စေပြက်စရာကောင်းတဲ့ဘဝမှာမွေးလျော်နေပြီး Charlie Cat Lady လို့ခေါ်တဲ့လူမပီသားတဲ့လူတွေကဒီမိုကရက်တီကော်ပိုရိတ်လုပ်ငန်းရှင်တထေးကြီးတွေကနေတဆင့်ဒီတိုင်းပြည်ကိုအုပ်ချုပ်နေကြပါတယ်အားလုံးကိုသူတို့လိုပဲစိတ်ပြက်စရာကောင်းတဲ့ဘဝမှာနေရအောင်လုပ်နေပါတယ
် Republican ဒုသမရာလောင်း JD Vance ကဒီမိုကရက်တချို့ကိုအခုလိုနှိမ်ချပြောဆိုတာကြောင့် Internet မှာတော့ကြောင်ပုံနေနဲ့လောင်ကြောင်ပြောဆိုနေကြတဲ့ video တွေပြန့်နေပါတယ်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Hollywood ရုပ်ရှင်မင်းသမီး Jennifer Aniston တို့ကVance ကိုပြစ်တင်ဝေဖန်ပြီးတော့သားသမီးမယူပဲမိသားစုတံပိုးကိုဒီမိုကရက်တွေကဆန့်ကျင်တယ်လို့ပြောဆိုရဟာလွဲမှားနေကြောင်းထောက်ပြပါရယ် JD Vance ဆယ်ကျော်သက်ငယ်စဉ်ကတည်းကဘဝကိုအတော်လေးရုန်းကန်လာခဲ့ရသူပါ Kamala Harris ကသူမိခင်ကပြောပြထားတဲ့စကားပုံတစ်ခုကိုအခုလိုပြန်ပြောင်းပြောပြပါရယ
် You think you just fell out of a coconut tree?
လူတယောက်ရဲ့ဘဝဟာ fell out of coconut tree အလိုလျောက်ဖြစ်တည်လာတာမဟုတ်ပါဘူးသူနေထိုင်ဖြတ်သန်းကျင်လျာဝင်းကျင်ဒီမတိုင်ခင်မျိုးဆက်အတိုင်းဝိုင်းရဲ့အမှုအကျင့်တွေကိုဆက်ခံလာတာပါ
Republican တွေကလည်း Harris ရဲ့ကိုကပြောဆိုချက်နဲ့ပတ်သက်လို့လောင်ပြောင်းလာတယ်။ Harris ကိုထောက်ခံသူတွေကတော့သူ့ဘက်ကနေထောက်ခံကြောင်း social media မှာတင်ပါတယ်။အထူးသဖြင့်ရွေးကောက်ပွဲမှာ Harris ဝင်ပြိုင်တော့မယ်ဆိုတဲ့နောက်ပိုင်း Pop the Chin ဆိုတော့ Charlie XCX က Kamala is Bread ဆိုတဲ့သူ့ရဲ့နောက်ဆုံးသချင်း series နာမည်ကိုရေးတင်ပါတယ်။ထူးခြားထက်မြက်တဲ့အမျိုးသမီးလို့လည်းအဓိပ္ပာယ်ကောက်ယူလို့ရပါတယ်။ Harris Message စီရင်အဖွဲ့ကလည်း Harris ရဲ့ X လူမှုကွန်ရက်မှာတချင်းစီရီအယောင်ဖြစ်တဲ့အစိမ့်ညောင်ပြောင်းပြီးတော့တင်ထားပါတယ် Harris ရဲ့စကပုံ Coconut Tree နဲ့ Charlie ရဲ့တချင်းတို့ရောဆက်ပြီးတော့လဲ Social Media မှာတခြားသူတွေကသူတို့ကြိုက်တဲ့ပုံစံနဲ့ပြန်တင်နေကြပါတယ်ရွေးကောက်ပွဲကာလမှာလူမှုကွန်ရက်မီဒီယာတွေရဲ့အခန်းကဏ္ဍကလည်းအင်မတန်အေးပါတာကိုအခုလိုတွေ့နေရတာပါခင်ဗျာ
အမေရိကန်ရွေးကောက်ပွဲကာလထဲမှာဆိုရှယ်မီဒီယာကိုအသုံးပြုပြီးတော့ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအတွက်အပြန်အလှန်စီးရုံနေကြတဲ့အခြေအနေကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။တိုင်းရင်းသားလက်နက်ကိုင်တွေကိုစန့်ကျင်ပြီးတော့စစ်ကောင်စီကိုထောက်ခံတဲ့ဆန္ဒပြပွဲတွေနေပြည်တော်နဲ့ရန်ကုန်မှာပေါ်ပေါက်ခဲ့တဲ့အပေါ်အကဲခတ်တွေကဝေဖန်လိုက်ပါတယ်။နိုင်ငံအနှံ့လက်နက်ကိုင်စီးပရိပခါတွေမှာစစ်ကောင်စီဘက်ကအရေးနှိမ်လာတဲ့အချိန်စစ်ကောင်စီအကြီးအကဲမိကွန်းပြောတဲ့အခါမှာတော့အတိုက်ခံလက်နက်ကိုင်အင်အားစုတွေပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့ပြီးတော့အခုလိုမျိုးထွက်ပေါ်လာတဲ့လှုပ်ရှားမှုတွေကအကျိုးမရှိပါဘူးလို့ပြောပါတယ်။မနေ့တုန်းကစစ်ကောင်စီထောက်ခံတဲ့လှုပ်ရှားမှုတွေပေါ်မြမရေးသုံးသက်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူကတင်ပြပေးထားပါတယ်။
ပြည်တွင်းမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြပခါတွေနဲ့ပတ်သက်လို့စစ်ကောင်းဆောင်ဝကြုံမှုကြီးမင်းအောင်လှိုင်ကဩဂုတ်လ9ရက်နေ့က25မိနစ်ကြာမိန်ကွန်းပြောကြားခဲ့တာပါ။တိုင်းရင်းသားလက်နက်ကင်အင်အားစုတွေကိုအကြမ်းဖက်ကျူးလွန်သူတောင်းချမ်းသူတွေအဖြစ်မိန်ကွန်းမှာတုံ့နှုံခဲ့ပါတယ်။စစ်ကောင်းဆောင်မိန်ကွန်းထုတ်လွှင့်ပြီးနောက်တနေ့မှာပဲရန်ကုန်မြို့နဲ့နေပြည်တော်မှာတပ်မတော်ထောက်ခံသူတွေစုဝေးပြီး MNDAA ကန့်ကွက်ရှုံချပွဲဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေက MNDAA ကိုအယက်သားပြည်သူတရားကြော်ကိုတပ်ဖြတ်ခဲ့တယ်လို့ဖော်ပြထားတယ်လို့အမေရိကန်ကိုကန့်တောင်းချမ်းသူတွေလို့လည်းသုံးနှုန်းထားပါတယ်။အခုလိုအခြေအနေတွေဖြစ်လာတဲ့အပေါ်မှာစစ်ကောင်းဆောင်နဲ့တရုတ်ရဲ့ဆက်ဆံရေးဟာပိုပြီးတင်းမာလာနိုင်တယ်လို့နိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကသုံးသပ်ထားပါတယ
်။မင်းငွန်းပြောပြီးတဲ့တစ်ချိန်နဲ့မှာပဲ MNDAA လို့ကောင်းကြီးတက်ပြီးမြင်တကယ်တော့တရုတ်ကိုပြန်ပြီးတော့ကောင်တာ challenge လုပ်တဲ့သဘောလို့ကျွန်တော်တို့ယူဆပါတယ်။တရုတ်ကိုမင်းပြောတဲ့အတိုင်းငါလုံချင်မှလုံမယ်။မလုံနဲ့။ဒါပေမဲ့မင်းတပည့်တွေတော့ငါပြန်တိုက်မယ်ဆိုသောယူနဲ့ဒီပေါ်ပြချက်တွေကိုဖော်ပြလာတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ချုပ်ပြောရလို့ရှိရင်တရုတ်နဲ့မင်းအောင်နိုင်ကြားကွာချက်ကပို့ပြီးတော့ကြီးသွားပါလိမ့်မယ်။အဲဒီကြီးသွားတဲ့အတွက်တရုတ်ကလည်းဒီတွင်းမှာဖြစ်နေတဲ့ပြည်သူခါတွေမှာသူ့ရဲ့ UNSA အဖွဲ့ဝင်တွေကတဆင့် proxy war တဲ့အကိုဆက်ပြီးတော့အားနည်းလိမ့်မယ်။စီးရမင်းအောင်နိုင်ကိုဖိအားပေးလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျ။
စစ်ကောင်းဆောင်အနေနဲ့စစ်ပွဲဆက်တိုက်ဖို့ဆုံးဖြတ်ထားတယ်လို့တရုတ်ဘက်ကလည်းစစ်ကောင်းဆောင်မပါတဲ့စစ်တပ်နဲ့အရက်ဖက်ခေါင်းဆောင်တွေပါဝင်တဲ့အစိုးရတရက်ကိုလိုလားနေပုံရတယ်လို့မှတ်ချက်ပေးပါတယ
်။ Again CUE ကိုလည်းစစ်ကိုယ်စားတွေကိုမြောင်းနိုင်အောင်ပြုလုပ်ပါ။ Again CUE လည်းလက်လောတော့ဖြစ်စရာအကြောင်းသိမရှိသေးပါဘူး။ဝယ်တွေပူပြီးပြင်းထန်လာမယ်တော့ပါပဲ။မန္တလေးကလည်းထွက်နိုင်တဲ့လူကတော့ထွက်တတ်ပါ။အများစုကမထွက်ကြပါဘူး။အဲ့ဒီအများစုကျန်းနေတဲ့ပြည်သူတွေကလည်း MNDAA ဝင်ရောက်ပြီးတော့မန္တလေး PDF တွေနဲ့မြို့သိန်းနာကိုကျူစွဖို့အတွက်အသင့်ပြင်ဆင်နေတဲ့သဘောလို့ကျွန်တော်တော့ပေါက်မိပါတယ်
။လာရှိုးအခြေဆိုင်ရှေ့မြောက်တန်းစစ်တနာကျုပ်ရာမခကို MNDAA ကုကံတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေထိန်းချုပ်လိုက်ကြောင်းကြေညာခဲ့ပြီးတဲ့နောက်ပထမဆုံးကြိမ်ပြောကြားတဲ့မင်းကွန်းလည်းဖြစ်ပါတယ်။မင်းကွန်းထဲမှာမြန်မာတရုတ်နဲ့နယ်စပ်တွေကတိုင်းရင်းသားနယ်မြေတချို့မှာစစ်တနန်းပေးတာတွေနဲ့လက်နက်စက်ရုံတွေထူထောင်ထားပြီးတော့အဲဒီကနေလက်နက်ခဲယမ်းမီးကြောင်နဲ့ဖောက်ခွဲရေးပစ္စည်းတွေထုတ်နေတာလို့လည်းပြောဆိုခဲ့ပါတယ်။မင်းကုန်းပြီးပြုလုပ်ခဲ့တဲ့ဆန္ဒပြပွဲနဲ့ပတ်သက်လို့ရှေ့နေဦးကြီးမြင့်ကလည်းအခုလိုသုံးသပ်ပါတယ
်ဒီလူဦးတော်လိုင်းကြီးကရှင်းရင်ပြောရင်တော့ဒီစစ်တပ်ကိုဘလို့မှမရှင်းနိုင်တော့အားချင်းကမရှင်းနိုင်ဘူးလူလူပါလဲလက်နဲ့မရှိဘူးလေလက်နဲ့မဲ့လူလူကြီးကထလောက်ရတဲ့ခါကျတော့ PDF တွေကစကိုင်းမှာဆိုအကြီးကျယ်ခံရတာပဲဒီပုံစံနဲ့သွားမယ်ဆိုရင်လူဦးတော်လိုင်းကြီးက9နှစ်10နှစ်လောက်ကြာတဲ့အပြင်နောက်ဆုံးမှရှုံးလုံးသွားနိုင်တယ်အဲ့ဒီချိန်မှာဒီမြောက်ပိုင်းညီတော်မှာထပြီးတက်လိုက်တာတခါတည်းကိုမြမပြည်တူလုံးကြွားတက်လာပြီးတော့လူဒေါ်လာကြီးကအဲ့ကြတော့မှတခါတည်းအယောင်ဆိုးလိုက်လို့ဖြစ်သွားပြီအခုကျတတိလုံးကငါတို့နိုင်ရမယ်ဖြစ်ကုန်တရုတ်ကဂျေဆူကြောင့်မြောက်ပိုင်းကတရုတ်ကလည်းကြားပြန်ညောင်လောက်တာပါတောက်မလို့မြောက်ပိုင်းညီတော်တက်လိုက်တဲ့ခါမှာလူဒေါ်လာကြီးကအောင်ပွဲနဲ့ဆက်ဆံနေရကြောင်းမလို့ဒီတခါတရုတ်နဲ့တိုက်ပြီးလည်းမရတော့ဘူးအဲ့ဒါကတော့အသေးချာပြောရပါရင်တော့သူတို့ဥစားလဲမဘာသာတွေလက်ကျန့်ဖို့တွေ တို့အရင်လူတွေပါပဲเนาะ9000စာတွေဒါနဲ့ပဲလောက်ကြတာပါပဲเนา
ะပြီးခဲ့တဲ့ဂျွန်လကုံလောက်ပိုင်းကသမရဟောင်းဦးသိန်းစင်တွားရောက်ခဲ့တဲ့တရုတ်ပြည်ခီးစင်မှာဂျားဖြတ်အစိုးရအဖွဲ့အစည်းတစ်ခုဖွဲ့စည်းပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဏာဆွံ့လွတ်ဖို့နားချပေးရေးတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကဦးသိန်းစင်ကိုတိုက်တွန်းခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ယာယီသမရနေရာကိုပါလွှဲပြောင်းယူထားလိုက်ပါပြီ
ဒီ31ရက်နေ့အဆုံးဖြတ်ပဲ31ရက်နေ့တရုတ်ကလည်းစောင့်ကြည့်တယ်တပြည်လုံးကလည်းစောင့်ကြည့်တယ်သူစစ်တပ်တွေမှလည်းစောင့်ကြည့်တယ်အဲ့ဒါပါလဲဆိုတော့ဦးသိန်းစင်ခေါင်းဆောင်နဲ့ဂျာဗီယာအစိုးရဖွဲ့ပြီးရေကောက်ပွဲတွေလာအဲ့ဒီလိုလုပ်ပြီးထွက်ပေါက်ယူလိုက်မယ်တရုတ်ကလည်းဒါကိုခင်းပေးထားတယ်ဆိုတော့ဥစားကိုမလုပ်ဖဲနဲ့တရုတ်တဲထားတဲ့ဘောလုံးကိုဘေးချော်ကန်ပစ်တယ်ဒီကိုပေါက်လွှဲသွားတာပေါ့အဲ့တော့ဘာဖြစ်လာလဲဆိုတော့31ရက်နေ့မင်းအောင်လှိုင်ရဲ့လောက်ရကိုကြည့်ပြီးတရုတ်နဲ့ဆက်ဆံရေးကနိုင်ငံရေးအရာတင်းမာသလိုစီးရေးအရာလည်းညီနောင်လေးအဖွဲ့နဲ့ပတ်သက်လို့အရန်တင်းမာသွားတယ်လေအဲ့ဒါဘာလဲဆိုတော့ကြာဆုံးကနေဒုတိယကအမားတွေတစ်ခုပြီးတစ်ခုကျိုးလွန်လာ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မင်းကုန်းမှာသူတို့ဘက်ကနယ်မြေတွေလက်လွတ်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းကိုလည်းဝန်ခံပြောဆိုထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေအပြစ်ရရေးကိုဦးတည်စီမဲ့တရုတ်နိုင်ငံကဂျာဝင်ဆောင်ရွက်ပေးပြီးညီနောင်မဟာမိတ်သုံးဖွဲ့နဲ့ပြုတ်လို့မဲ့ဟိုင်ဂင်ဆွနုဘက်ကိုလည်းစစ်ကောင်စီဘက်ကမတက်ရောက်နိုင်တဲ့သတင်းတွေလို့ထွက်ပေါ်နေပါတယ်လေလာသူတွေကတော့စစ်ကောင်ဆောင်နဲ့တရုတ်ရဲ့ဆက်ဆံရေးဟာတော်တော်လေးတင်းမာနေပြီးစီရေပူပြင်းထန်လာနိုင်တာကိုလည်းသုံးသပ်ထားကြပါတယ်ခင်ဗျာ
ဒါကတော့တိုင်းရင်းဒေသတွေမှာစစ်ကောင်စီဘက်ကအရေးနှိမ်လာတဲ့အချိန်မှာဒီလိုမျိုးဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုစန့်ကျင်ပြီးတော့စစ်ကောင်စီကိုထောက်ခံတဲ့လှုပ်ရှားမှုတွေအပေါ်မှာမြမအရေးသုံးသပ်သူတွေရဲ့အမြင်ကိုစီသူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းပါပဲဒီလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ရဲ့ပါဝင်ပတ်သက်မှုအပေါ်မှာအမြင်သုံးသပ်ချက်ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆီယနာသိမ့်မှုကိုတရုတ်ဘက်က၃နှစ်ကြာလာတဲ့အထိလက်ခံအတိမတ်ပြူတာမတွေ့ရသေးပါဘူးလို့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ခဲ့တဲ့စီရီယန်တပ်မတော်အရာရှိဖြစ်တဲ့ကိုနောင်ယိုးက VOA ကိုပြောပါတယ်။အခုရှမ်းမြောက်ပြည်ပခါမှာတရုတ်ကပါဝင်ပတ်သက်နေတဲ့ဆိုရင်လည်းသူ့ရဲ့ဩဇာလွှမ်းမိုးမှုအတွက်ဖြစ်မယ်လို့ရှုမြင်ကြောင်းကိုနောင်ယိုးကသုံးသပ်ပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်ပြည်သူ့ပန်းနိုင်ဖွဲ့ရဲ့တာဝန်ခံကိုနောင်ယိုးကိုမတ်ယင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားပါတယ်
။တရုတ်ကတော့အခုတော့ဒီမြန်မာနိုင်ငံကိုညှဉ်းချစေခြင်းနဲ့အပြည်ပြည်မဖြစ်စေခြင်းဆိုတော့ဒါသူတို့ပြောတင်ပေါ့နော်အတိုးပေမဲ့လည်းဒီစနက်ကန်တပွဲတွေကတော့ဒီအထီးကသူ့ရဲ့အချိုးစည်းပေါ်တွေသူ့ရဲ့ဟိုနိုင်ငံသားတွေကိုမတိခဲ့ဖို့ပဲတတိပေးနေတာလက်ကြီးပြီးကတ်တွေကတော့တခြားတခုကတရုတ်ရဲ့အနေအထားတစ်ခုသဘောထားအခြေအနေတွေကတော့ပတ်ပတ်သက်မှုရှိနေတယ်လို့တော့ကျွန်တော်တို့ပြောလို့ရတာပေါ့နော်တော်တရုတ်ရဲ့အနေအထားကတော့ဒီနက်ကန်အဖွဲ့တွေအားလုံးပေါ်မှာအဲဒီပြိပခတ်ကြားရမှာလေအဓိကသူ့ရဲ့ဩဇာအာဏာသူ့ရဲ့ဩဇာပါဝင်တက်ရောက်မှုကိုမလုခင်မှုသူ့ရဲ့ဩဇာအာဏာအောက်ဟိုထိချုပ်အိုဟာသူ့ရဲ့ဩဇာထွက်မှုအောက်မှာရှိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့သူကအဓိကချုပ်မြင်လိုတဲ့အနေအထားတစ်ခုပဲရှိတယ်လို့ကျွန်တော်တို့ဟိုရှိတဲ့နိုင်ငံလို့ပဲကျွန်တော်ပြောချင်တယ်ပေါ့နော်အဲဒါကြောင့်ဒီနေ့ချမ်းမြောက်မှာရှိတဲ့တိုက်ပွဲတွေအခြေအနေတွေတရုတ်ကအခြေအနေပကတ်မှုအထေတာအတိုင်းတကူတာချိနေတဲ့အနေထားဆိုတော့ကျွန်တော်ပြောလို့ရတာပေါ့နော်အလားတူဒီစစ်တပ်ဘက်ကလည်းသူတို့ခုံတွေ့ဆုံနေတာရှိတယ်အဲသူတစ်ဖက်ကကြည့်ရင်လည်းကျွန်တော်ထင်တယ်အနိုင်ငံကိုတရုတ်အကျူးစီးပွားတွေကမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုတွေအများပြားရှိတဲ့အခါမှာတိုင်းပြည်ကစတိဘယ်တစ်ခုဖြစ်ရင်တော့သူ့ရဲ့အကျိုးစီးပွားပေါ့နော်စစ်တပ်ကပဲအုပ်ချုပ်နေတာပဲဖြစ်ဖြစ်အရဲသားကပဲအုပ်ချုပ်နေတာပဲဖြစ်ဖြစ်အတိုင်းပြည်အခြေအနေတစ်ခုဒီဘယ်အစိုးရတက်တယ်မတက်ချင်းကိုသူကသိဝင်စားခြင်းတဲ့သူအကျိုးစီးပွားဘယ်လောက်ထိတည်ငြိမ်လဲအဲသူ့ရဲ့ဩဇာအာဏာနှောင့်မှုဘယ်လောက်ထိရှိတဲ့ပုံမှာပဲအဓိကကြည့်တဲ့အဲတရုတ်ကဒီအပိုင်းတွေကိုအဓိကကြည့်တယ်လို့ကျွန်တော်တို့သုံးသက်ယူဆတယ်ပေါ့နော်ဒါကြောင့်လည်းဒါကလက်ရှိလက်နက်ကင်ပရိကတ်တွေအခြေအနေတွေဖြစ်နေတဲ့အခါမှာသူပြောတဲ့အတိုင်းပဲအတိုင်းပြည်တည်ငြိမ်အောင်မြင်နေတဲ့အဲစသဖြင့်ပြောဆိုပြီးမယ်လို့တကယ်တကယ်ကျတော့ဟာလာတရုတ်ကအဓိကရည်ရွယ်ချက်တည်သူတို့ဟိုဩဇာအာဏာမလုခင်းတဲ့တရုတ်အကျိုးစီးပွားကိုမထိခိုက်တဲ့အနေထားကိုပဲအဓိကအုတ်တီဖိုကတ်ထားတယ်လို့ပဲကျွန်တော်မြင်နေပေါ့ဟုတ်ကဲ့
အဲ့တော့တရုတ်နဲ့ဒီဟိုမြန်မာစစ်တပ်ဆန်ရေးပေါ့အဆက်ဆက်ပေါ့နော်သူတို့အရင်စစ်ကောင်းဆောင်နေလက်ထက်ထဲကအခုဆိုရင်တောင်ဆုံစစ်ကောင်းစီနေပေါ့နော်သူဆက်ဆန်ရေးဘလို့ကွာခြားချက်ပေါ့နော်ထူးခြားချက်တွေတွေ့ရလဲ
အဲဟိုတရုတ်နဲ့မြန်မာနဲ့ကြားမှာတော့ဒီစစ်ဘက်ကနိုင်ငံရေးစစ်ဘက်ကဆက်ဆန်ရေးကအင်မီတန်မှကောင်းမွန်တဲ့အနေအထားတစ်ခုမှရှိခဲ့တယ်လို့တော့ကျွန်တော်တို့ဒါဒီချစ်ရပါတော့ဒီနဝတခိကနဲ့စပြီးပြောမယ်ဆိုရင်1990နောက်ပိုင်းတွေကတရုတ်နဲ့မြန်မာနိုင်ငံကြားမှာနိုင်ငံရေးအစိုးရချင်းဆက်ဆံရေးအစ်တက်ဆက်ဆံရေးအင်မီတန်နီးကပ်တဲ့အနေအထားမြန်မာအရေးမှာတရုတ်ကအဓိကပင်မ ရက်ခံပေးနေတဲ့နိုင်ငံတကာမှာပဲဖြစ်ဖြစ်အနီးအချင်းကုံတွေရေးရမှာပဲဖြစ်ဖြစ်အနီးကပက်ကက်ပေးနေတဲ့အနေအထားမှာရှိခဲ့တယ်လို့တော့ကျွန်တော်တို့ပြောလို့ရတာပေါ့နော်။သို့တော်လည်းဒီဦးသန်းချွေလက်ထက်အရင်ဆက်ရနေချင်းဦးသန်းချွေလက်ထက်မှာတော့ဒီမြန်မာအစိုးရဒီတရုတ်နဲ့နီးနီးကပ်ကပ်ဆက်ဆံရေးရှိသလိုတရုတ်ကိုအတိကထားပြီးတော့ဘက်ကထားပြီးတော့မှဆက်ဆံလှုပ်ဆောင်တာကိုတွေ့ရတယ်ပေါ့ဒါပေမဲ့လို့ဒီဦးမင်းအောင်လိုင်းလက်ထက်ရောက်တဲ့အခါကျတော့ဒီဦးမင်းအောင်လိုင်းဒီတရုတ်ကိုပြပြဝါလူလာတဲ့အနေအထားမျိုးမရှိဘဲနဲ့တိအုံမှာရဂျာဘတ်ချင်းလို့တခြားသောဆက်ဆံအနေအထားတွေပြောင်းလဲလှုပ်ဆောင်တဲ့အနေအထားတွေလည်းအရှိတော်ကျွန်တော်သတိထားမိတယ်ပေါ့နော်ဥပမာပေါ့ဒီရဂျာဘတ်နဲ့ပို့ပြီးတော့စစ်ပတ်ဆိုင်ရာတိတူလှုပ်ဆောင်မှုတွေပိုများပြားလာတဲ့အနေအထားတွေရှိတယ်ဒီအချိန်တွေကိုလည်းတရုတ်နေတယ်ကျွန်တော်ထင်တယ်တက်ပြီးတော့မှနှိမ့်မြူတဲ့အနေအထားတွေချီခေါင်းချီနိုင်မယ်ထင်တယ်ဒီဆရာနာသိမှုတဲ့နောက်ပိုင်းမှာလည်းဒါတရုတ်ကမြန်မာနိုင်ငံကိုဟိုဘောနော်ဒီဆေအနာသိမှုကိုထောက်ခံခြင်းထက်ဒီဦးမင်းအောင်လည်းဆရာနာသိမှုကိုတော့ဒီဗိုလ်ချုပ်မင်းအောင်လည်းဆရာနာသိမှုတော့သူတည်ဝင်အားဖြင့်အတိမတ်မပြုတော့မထောက်ခံမှုတော့ဒါကျွန်တော်တို့ယူဆလို့ရမယ်ထင်ပါတယ်ဘာလို့လဲအခုချိန်ဒီအနာသိမှု၃နှစ်ခွဲကျော်ချင်းဒီတို့ဒါသူ့ကိုတည်ဝင်ဖိတ်ခေါ်တာတွေအတိမပြူတာတွေကျွန်တော်မတွေ့ရဘူးပြီးခဲ့တဲ့ရပန်အတွင်းဒါဖိတ်ခေါ်မှုတွေတော့မှဒါစစ်ကောင်းဆောင်မြေအောင်တော့မဖိတ်ခေါ်ဘူးတမန်တော်ဒိန်းစိန်တို့ဒီဒုတချုပ်တို့ဖိတ်ခေါ်ခြင်းအပြင်ကြည်ချင်းအပြင်ဦးစိုးဟိုဒီဦးမင်းအောင်လည်းသူတို့ခဏမျိုးကိုအတိမပြူဆိုတဲ့အနေအထားမျိုးရှိနေမယ်လို့ကျွန်တော်တို့သုံးသက်ရတယ်ပေါ့နော်ကျွန်တော်ဆက်ဆံရေးစစ်ဘက်ဆိုင်ရာထိတွေ့ဆက်သက်မှုချီကောင်းချီနေမယ်တို့တော့လေချစ်ဒီဗကြုံကြီးဟိုတန်းကျွေချစ်ဒါတို့လက်ထက်နဲ့စာရင်တော့ဒီတက်ချီဦးမင်းအောင်လက်ထက်မှာဟာတရုတ်မြန်မာစစ်ဘက်ဆက်ဆံရေးအရင်တော့ဆက်ဆံရေးကောင်းတဲ့အနေအထားမျိုးမဟုတ်ဘူးဆိုတော့ကျွန်တော်တို့ပြောလို့ရမယ်ထင်ပါတယ်မဟုတ်ဘူ
းဒါကတော့ရှမ်းမြောက်ဆေးလှုံရှားမှုမှာတရုတ်ရဲ့ပါဝင်ပတ်သက်မှုနောက်ပြီးတော့စစ်ကောင်စီအပေါ်မှာတရုတ်ရဲ့အတိမတ်ပြုမှုကဘယ်လောက်ရှိနိုင်ပါသလဲဆိုတာကို CDN တက်မတော်အရာရှိကိုနောင်ရိုးရဲ့အမြင်သုံးသပ်ချက်ကိုမဲ့ရင်ချင်းနိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကဆေးရေးအခြေအနေကိုလည်းတဆက်တည်းတင်ပြပေးကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာတော့စစ်ကောင်စီတပ်နဲ့နှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ PNLA ပို့အိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့က VOA ကိုပြောပါရတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံပြည်သူတို့ချို့ထိခိုက်သေးဆုံးမှုရှိနေပါတယ်။အသက်အန္တရာယ်လုံရင်ယုံရင်စိုးရင်ရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါတယ်။
စီဆိုင်မြို့နယ်အရှိချမ်းတောင်ရှိကျေးရွာအုပ်စုလွဲဆောင်ကျေးရွာနဲ့လွဲထွဲကျေးရွာအနီးတစ်ဝိုက်မှာပအိုးအမျိုးသားလွတ်မြောက်ရေးတပ်မတော် BNLA နဲ့စစ်ကောင်စီတပ် BNO ပြည်သူစစ်ပူးပေါင်းအဖွဲ့တို့မနေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ BNLA ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကအခုလိုပြောပြပါတယ်။
တိုက်ပွဲဖြစ်ပွားတာရှိပါလေစီဆိုင်မြို့ရဲ့အခြေဘက်ဖိထွေးရွာနီးမှာပေါ့နော်တိုက်ပွဲမှာတော့စီကောင်စီရဲ့အလောင်းဆယ်အလောင်းတရုံတစင်းနဲ့လက်နဲ့ဆက်လက်တင်းဆဲရမိတာရှိပါလေ
တိုက်ပွဲဖြစ်ရာနယ်မြေအနီးတစ်ဝိုက်မှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးတော့ဒေသခံတချို့ထိခိုက်သေးဆုံးတာတွေရှိခဲ့တယ်လို့လည်းပြောပါတယ်
ဒီပိုးကျေးရွာတွေပိုးအုပ်နယ်မြေတွေကိုစစ်ကောင်စီနဲ့ဒီပြည်သူစစ်တွေကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တဲ့အတွက်မင်းငယ်မှာဆိုရင်လည်းစီဆိုင်မျိုးနဲ့မြေရွာပေါ့နော်အဲ့ဒီရွာမှာလည်းလက်နက်ကြီးကြားရောက်ပေါက်ကွဲလို့အဲ့ဒီမှာစီပီချောင်းနေတဲ့ပြည်သူတွေဦးထိမှန်တည်ဆုံးခဲ့တာရှိပါတယ်
တိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေအသေးစိတ်နဲ့ထိခိုက်သေးဆုံးမှုတွေကိုတော့တီးကြအတည်ပြုလို့မရသေးသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒေသခံတွေကလုံခြုံရေးအတွက်စိုးရိမ်တာကြောင့်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ
်မင်းရတာတော့ဒီလေဖွဲ့လေဖောင်းမှာတိုက်ပွဲဖြစ်တယ်ဗျလေဖွဲ့ဖြစ်တယ်သူအိယာဖားမင်းတော့ပြကြပြီးဟိုမှာတိုက်ပွဲထဖြစ်တော့ဒီကအကလို့အံကြီးကပြေးကြတာဗျလေပြေးကြတော့အဲ့တော့မြေပေါ်ပေါ်ရှိတော့စစ်ကောင်စီကဖိနာလို့ကြားတယ်
ဟု
တ်တယ်လေအရှင်ဖမိခံရရှိတယ်အဲ့ဒါဖြစ်တော့သူတို့ကြည့်ဆိုင်နေတော့ဆောက်နေနေဒီနေလန်းတူခုနလေးပဲပြောရလဲဆိုတော့မိရေပေါ့မိရေရောတယောက်ရေဟောထီထီရောတယောက်ရေနောက်ပြီးတော့ဒီရောတယောက်မကြည့်သုံးယောက်တော့တရားရတယ်လို့ပြောတယ်လေကြည့်လန်းတူလိုက်တော့အဲ့ဒါဖြစ်ပေါ်တယ်အခုလည်းဒီအခုရှိနေတဲ့ပိုက်ပိုက်ရှိနေတဲ့အဲ့ရောအဖြစ်တယ်မိရခစ်တော့ပတ်ကပြန်စုတော့ဒီနေ့သူတို့ပြန်လာပြီးတော့အဲ့မှာဝိပ္ပဖြစ်တယ်လို့ကြည့်ရောတယ်
တဲပွဲကြောင့်စီဆိုင်မျိုးနဲ့အနီးနားကျေးရွာတွေကဒေသခံထောင်ချီပြီးတော့နေရက်စွခွာတင်းရှောင်နေရတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်လက်ကိုင်ပဋိပက္ခတွေကြီးထွားလာရကအယက်သားတည်ဆုံမှုတွေနေရက်စွခွာရမှုတွေပေါ်ပေါက်နေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းသတိပေးထားပါရှင့်
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်ဘက်ကစီရေးအခြေအနေအလေးမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ခန္ဓာတွေရှုစားနာဆင်ရဖို့ရှိပါတယ
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် view american အတန်ရဲ့2024ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဘူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို american ပြည်တော်စု washington dc မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ Federal ပြောင်းမှန်းချက်အလားအလာဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါတယ်မြန်မာနိုင်ငံရေးပြဿနာအားလုံးရဲ့ဈေးမြင့်ဟာလူမျိုးရေးကွဲပြားမှုကိုအခြေခံထားတဲ့နိုင်ငံရေးစနစ်ကြောင့်ဆိုရင်မှားမယ်မဟုတ်ပါဘူးအားလုံးတန်းတူညီမျှတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးကိုမျှော်မှန်းပြီးတော့လွတ်လပ်ရေးကိုအရယူနိုင်ခဲ့ကြပေမဲ့လက်တွေ့ဖြစ်မလာဘဲနဲ့နောက်ဆုံးဆက်အနာရှင်စနစ်လက်အောက်ကျရောက်ခဲ့ရပါတယ်အခုလက်ရှိမှာလဲ Federal အရေးတိုက်ပွဲဝင်နေတဲ့တိုင်းရင်းသားအင်အားစုတွေနဲ့အထူးသဖြင့်မျိုးဆက်သစ်ဗမာလူငယ်တွေကြားမှာအပြန်အလှန်နားလည်ရင်းနှီးမှုတွေရှိလာတဲ့အချိန် Federal ပြည်ထောင်စုပေါ်ထွန်းရေးအလားအလာကဘယ်လောက်ရှိပါသလဲဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စံသားကိုမမြတစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်
မြန်မာနိုင်ငံမှာ Federal စနစ်ကိုလူတိုင်းလူချင်းကြပါတယ်။ဒါပေမဲ့တချို့ကလည်းဒီပေါ်မှာစိုးရိမ်နေတချို့ကလည်းဝေဖန်ပါတယ်။ဒီတော့ဘယ်လိုပြောနိုင်မှာမလဲ
။ Federal စနစ်ကိုလူတိုင်းလူချင်းကြတယ်ဆိုတာအင်တာဘာကြပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်ကြတဲ့လူကွဲပြားမှုတွေများတော့ Federal ပုံစံမျိုးထူထောင်ခဲ့ရင်တောင်းမယ်ဆိုပြီးတော့လွတ်လပ်ရပြီးခရေကဒီပုံစံနဲ့မှန်းကဲရတာဖြစ်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံရေးဆွဲတဲ့ဥချန်ထွန်းကိုနှိုက်ကအဝန်ခံပြီးတော့ပြောရဲဆိုတဲ့အကြောင်းတမိုင်းတွေမှာရေးထားဖတ်ရပါတယ်အဲ့ဟာသူကဒါစတန်းဆောင်ဖက်ဒရယ်သားဖြစ်တယ်ကွာစီဖက်ဒရယ်သားဖြစ်တယ်ဒါပေမဲ့လည်းတကယ်တကယ်မှာတော့ဘ ഹു ကချုပ်ကွင်တဲ့ဒီ unitary ပုံစံမျိုးဖြစ်တယ်ဆိုသူကဝန်ခံပြီးတော့ပြောခဲ့ပါတယ်ဘူဂျုံအဆန်ကအဲ့လိုဖက်ဒရယ်စစ်ဖြစ်လူချင်းခဲ့ပေမဲ့တိုင်းသားနဲ့ညှိပေမဲ့ဘူဂျုံအဆန်တို့ကြဆုံးသွားပြီးနောက်မှာတော့သူတို့တွေကအဲ့လိုဖြစ်လာကြတယ်လို့ယူဆရပါတယ်ပေါ်ပြီးတော့ဆိုတာကအဲ1000ခုနှစ်မှာဥနုရတာကိုပြန်ပြင်ဖို့ကြိုးစားတဲ့အခါမှာဗိုလ်ချုပ်နေကဖက်ဒရယ်ဟာပြည်ထောင်စုပြုပွဲရေးယူဆဖြစ်တဲ့ဆိုပြီးတော့အနာစင်လိုက်တော့လုံးဝဖက်ဒရယ်အိုင်ဒီယာပြတ်သွားတယ်ဒါကြောင့်လည်းပဲတိုင်းရင်းသားတွေရဲ့ပုံကမှုဖက်ဒရယ်တောင်းဆိုမှုကပူပြီးပြင်ထန်လာပြီးတော့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအများကြီးပေါ်ထွန်းလာပါတယ်ဆိုတော့ဖက်ဒရယ်ကိုတိုင်းရင်းသားပြည်သူတွေကမျှော်မှန်းတောင်းတနေကြရတဲ့အိမ်မက်ဖြစ်ပါတယ်ဆက်ဆက်ရှိဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့ကျောင်းသားကောင်းဆောင်တွေလူငယ်တွေကဖက်ဒရယ်စနစ်ကိုတကယ်လေ့လာပြီးတော့တကယ်ပထမဆုံးသဘောပေါက်တဲ့လူငယ်တွေဖြစ်တဲ့ဆိုပြီးတော့အဲကရင် KNU ကောင်းဆောင်သူဖြစ်တဲ့ဖဒိုမန်းရှာကကျွန်တော်ပြောဟုပါတယ်အဲလူငယ်တွေကတကယ်နားလည်ရတယ်အဲ့ဒီဟာဖက်ဒရယ်ကိုဆိုသိအားတက်စရာကောင်းလို့ဆိုပြီးတော့အဲ့ဒီအချိန်မှာစပြီးတော့မြန်မာလူငယ်တွေကဒီဟာကိုလက်ခံလာရတယ်ဆိုတော့ကောင်းတဲ့သဘောပါဆိုတော့ဖက်ဒရယ်စနစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်မှာညီညီညာညာတညီတညွတ်နေနိုင်ဖို့အတွက်ဖြစ်ပါတယ်ဖက်ဒရယ်စနစ်မအောင်မြင်ခဲ့လို့လေမြန်မာနိုင်ငံမှာဒီမိုကရေစီကျဆင်းသွားတာဆက်အနာရှင်စနစ်တလာတဲ့ဒီကြောင့်ဖြစ်ပါတယ်ဆိုတော့ဒါကိုလူတိုင်းကလူချင်းကြရဲဆိုတာမထူးဆန်းပါဘူးအင်မတန်ကောင်းတဲ့မြန်မာကျက်ဖြစ်ပါတယ်ဆိုရင်လည်းဆိုတာကလူလိုက်ရပြီကနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာကျူစွာတာတခါမှမဖြစ်ခဲ့ဘူးဈေးဒါဈေးဒါတွေအများကြီးဖြစ်ခဲ့ရတယ်ထိခိုက်နေနိုင်မှုတွေအများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီကောင်ဖြစ်ပါမလားဆိုပြီးတော့ဆိုရင်ကြတာဆိုရင်ကြလည်းတကယ်ကောင်းတယ်လို့ဖြစ်ပါလိမ့်မယ်ဝေဖန်ကြတဲ့လူတွေကတော့သူရဲ့ဒီပြည်နယ်စုပဲဖြစ်မှာပါလေသူတို့ကအကျိုးစီးပွားတစ်ခုခုကြောင့်သူတို့ဝေဖန်ကြတာလည်းဖြစ်ကောင်းဖြစ်မှာပါဒါကတော့ပြောရခက်ပါတယ်ဒါပေမဲ့အဓိကပြောရတာကတော့ Federal စနစ်ဟာတကယ်မြန်မာတဲ့စနစ်ဖြစ်တယ်ဆိုတာပဲပြောချင်တာဖြစ်ပါတယ
်ဟုတ်ပါတယ်ဒီစိုးရိမ်တာကတော့မတူကွဲပြားမှုတွေများလွန်းတဲ့ကိစ္စပါအဲ့တော့ဒီလူမျိုးစုအင်အားတွေရှားမှာဒီမတူကွဲပြားမှုတွေကိုညီညွတ်ဖို့အလားအလာဘယ်လောက်ထိမြုံမနိုင်ပါလဲ
အဲ့ဒါကိုအဓိကပါပဲအဓိကလောလောဆယ်လုပ်စရာအခုလက်ရှိအခြေအနေမှာကြည့်မယ်ဆိုရင်စစ်ကောင်စီကအင်မတန်အင်အားဆုတ်ယုတ်ကြဆင်းလာနေပါတယ်ဆိုတော့ ဒီတော်လိုင်းအင်အားစုတွေကအလေးသာရမယ်စစ်ကောင်စီပြုတ်တော့မယ်တဲလေးဂျန်နဝါရီစီသုံးသားချက်တွေအများကြီးရှိပါတယ်တချို့ကလည်းပဲအလျှော့မပေးသေးဘူးစစ်ကောင်စီကလိုလွယ်ဘူးနဲ့မကြနိုင်ဘူးပြောတဲ့လူတွေရှိတယ်ဒါပေမဲ့လည်းရေပူရအဖြစ်ကြည့်ရရင်အခုဖြည်းဖြည်းဖြည်းဖြည်းတော်လိုင်းအင်အားစုတွေကနေမြေစင်ပဲမှုတွေပုံများလာတယ်ဆိုတော့ဘယ်သူမှမငင်းနိုင်တဲ့ကိစ္စပါအခုနောက်ဆုံးဆိုရင်လာရှုကိစ္စတော့ကြာမှာပေါ့ဆိုတော့အဲ့တိုင်းရင်းသားတွေမတူကွဲပြားမှုရှိရတာလည်းပဲမတူကွဲပြားမှုရှိရသို့မဲ့မတူကွဲပြားတာကိုအခြေခံပြီးတော့လက်ညှိုးထိုးပြီးတော့ပြဿနာဖြစ်နေတာကပို့ပြီးတော့အရေးကြီးပါတယ်ဒီလိုဖြစ်ရတာကလည်းပဲဒီစောစောကလည်းပြောခဲ့ပြီ diversity ပေါ့လေ identity politics ပေါ့အဲ့ဒီလူဟာဖြစ်နေတာဟာအဲ့လူတွေကတော့အပြစ်မပြောလို့ပါဘူးစနစ်ကကိုယ်နဲ့ကအဲ့လိုဖန်တီးကြလို့အဲ့လိုဖြစ်နေရတာပါဒီဟာကိုပြေပြောင်းနိုင်အောင်အများကြီးကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ရှမ်းမြောက်မှာပို့ဆိုတာပေါ့ဒီအဲ့မှာရှမ်းဘက်မှာဆွေ KIA DNL SSPB စသဖြင့်နေမြအပြင်ပြည်ပခါဖြစ်နေတာလည်းရှိပါတယ်အဲ့ပို့ဆိုတာကကျွန်တော်ဒီနေ့တင်းတင်းလာနေခုမနေ့တင်ပဲဒီကိုဆင်းလာခင်မှာပို့ကြုံမှုကြီးမြောင်းလာရဲ့မင်းငုံးကိုကျွန်တော်နားထောင်ကြည့်တယ်အဲ့ဒီထက်မှလည်းပဲသူကရှမ်းမြောက်မှာရဲ့ဆိုလို့ရှိရင်သူပြောထားတာဘယ်လိုပြောထားသလဲဆိုတော့ကျွန်တော်တင်းတင်းတောင်လိုက်ပြီးတော့မှတ်လိုက်မိတယ်။အမှန်ဖြစ်ကိုကန်းကဝင်တိုက်တယ်။အဲ့မှာနေတဲ့လူတွေဟာမြတ်သောအဖြစ်ကသူတို့တွေကနည်းနည်းပဲရှိတယ်။ရှမ်းတွေနဲ့ပလောင်တွေရှိတယ်စသဖြင့်ပေါ့လေ။ပအိုးကရင်တို့ကလည်းပဲပအိုးနဲ့ကရင်ကိုလည်းပဲဒါစီဆိုင်ကိစ္စမှပြောတာ။ဆိုအဲ့လိုဘသူတွေရှိရအောင်ဘသူတိုင်းဗမာတွေကိုကိုကန်းတွေကဖမ်းသွားတာလည်းရှိတယ်။ကိုကန်းလူမျိုးစုကနည်းနည်းသာရှိတယ်။ရှမ်းဘာညာပြောထားတော့ကျွန်တော်နားထောင်နေတဲ့အတကယ်တော့လူမျိုးရေးကိုသွေးထိုးပြတဲ့စကားမျိုးလို့ယူဆပါတယ်။တကယ်ကောင်းဆောင်ကပြောတဲ့နေရာမှာဘယ်လူမျိုးနဲ့ဘယ်လူမျိုးတွေကိုဘယ်လိုဖြစ်တယ်ဆိုတော့ဘယ်ပြောအောင်မလဲ။ဆိုတော့တကယ်တော့ညီညွတ်တဲ့သဘောပါမရှိပြန်နဲ့စစ်ရှုံးလာတဲ့အခါမှာအဲ့လိုထွက်ပေါက်ဖြစ်နေသူတို့ကိုတိုက်ခတ်နေတဲ့လူတွေအင်းအားနည်းသောအောင်အဲ့လိုသွေးခွဲသတ်ချူတဲ့စကားမျိုးပြောတယ်လို့လည်းပဲအတိတ်ပဲကောက်ယူရင်ရနိုင်တဲ့အခြေအနေရှိပါတယ်။ရခိုင်ဘက်မှာကျတော့ဟာရခိုင်မှာရခိုင်90ရခိုင်နုံးတွေကကုလူမျိုးကိုနှိစက်နေလို့ပြောတယ်။ဒါပေမဲ့သူတို့ကတိုင်ငန်းသားလို့မသတ်မှတ်တဲ့လူတွေကိုလည်းနဲ့တက်ဆင်ပြီးတော့တိုက်ခိုက်နေကြတော့သူကဘာမှမပြောတော့ဘူး။အဲ့လိုဟာရရှိတယ်ဆိုတော့ငကောကမှလည်းပဲတကယ်စနစ်ကြောင့်ဖြစ်လာတဲ့အထက်မှာနိုင်ငံကောင်းဆောင်တွေကလည်းပဲနိုင်ငံကြီးသမားတွေကလည်းပဲသူတို့လိုချင်သလိုဆက်ရှုသွေးခွဲပြတာတွေဖြစ်တဲ့တောင်ဒီလိုမတူကွဲပြားမှုတွေရှိနေတဲ့ဆရာကတော့အမှန်ပဲဖြစ်ပါတယ်အထူးသဖြင့်ဒီချမ်းမြောက်မှာလောလောဆယ်တွေ့နေရပါတယ
်နောက်တစ်ခုကဒီလူမျိုးကြီးဝါဒပေါ့ဒီဗမာကြီးစိုးရေးဝါဒရှိရဆိုတဲ့အပေါ်မှာအစွဲလန်းတွေအပြောဆိုတွေလည်းရှိပါတယ်ဒါတွေရောဘယ်လောက်ထိအရေးပါပါလဲ
အဲ့ဒါလည်းပဲစောစောကလူပါပဲဒီလိုအမြင်ဖြစ်စေခဲ့တာပေါ့လွတ်လပ်ရပြီးကြတာဘိုးအစိုးရမှာဗမာကအဓိကပဲသူကံမျိုးနေခဲ့တဲ့ပုံစံမျိုးဖြစ်လာတယ်အဲ့ဒါကြောင့်တိုင်းရင်းသားတွေနဲ့သူတို့အမြင်ချင်းကွဲကြတဲ့အမျိုးမျိုးဖြစ်လာတယ်ဒါမဲ့လည်းအခုနောက်ပိုင်းမှာကတော့တင်တော်အသည့် address ကြီးကောက်လာတွေ့ရပါတယ် PDF တွေကတိုင်းရင်းသားအဖွဲ့တွေကလေ့ကျင့်ပေးတယ်သူတို့နဲ့အတူပေါင်းတိုက်ကြတယ်သူတို့နဲ့သယင်းနှီးရှိရတယ်အာတော်တော်လေးဒီ PDF တွေနဲ့ PDF တွေကမြန်မာပြည်ဗမာမျိုးဆက်သစ်လူငယ်တွေပေါ့လေပညာရလူငယ်ဒီလူငယ်တွေနဲ့တိုင်းရင်းသားကောင်းဆောင်တွေကြားမှာပဋိပက္ခကျွန်တော်ဘာမှမကြားဘူးအခုတော့လည်းကြားနေတာတော့တိုင်းရင်းသားအချင်းချင်းကြားမှာပဲနယ်မြေသူ့နယ်မြေငါ့နယ်မြေဆိုပြီးတော့ဖြစ်နေကြတယ်ဒါလေးတွေကတော့အဓိကကြည့်ရမယ့်ကိစ္စပါနယ်မြေဆိုတာကလည်းတနိုင်ငံလုံးဟာကိုယ့်နယ်မြေလိုပဲသဘောထားပြီးတော့လွတ်လပ်စွာသွားလာလှုပ်ရှားစီးပွားလုပ်ကိုင်နေလို့ရရင်ပြီးတာပဲဘာဖြစ်လို့ငါနယ်မြေလိုဆိုင်မကတ်ချင်ကြတာလဲဆိုလူမျိုးရင်ကျင်းမှုအဖြစ်ဒါသူကြပင်ခွင်းတွေကိုဖော်ထုတ်နိုင်တဲ့ပေါ်ဒီဟာကတော့အဲ့ဒီဟာကတော့ကောက်ွယ်ပေးရမယ်လားသူ့မယ်လဲသူ့နေမင်းမင်းမလာရဘူးငါမသွားရဘူးဆိုတာမျိုးလုတာမှလုံးလုံးဖြစ်မှာမဟုတ်တာအလုံးပြည်တော်စုနေမင်းဆိုတော့အတူတူကနေရမှာပဲဆိုတော့ကျွန်တော်ထင်ပါတယ်ဒီကိစ္စကလည်းဗမာလူမျိုးကြီးဝါရဆိုတာလည်းပဲဗမာတွေလည်းပဲတနိုင်ငံလုံးအနှံ့မှာပြန့်နှံ့နေထိုင်ကြတာပါပဲဆိုတော့အခုလူငယ်တွေကောင်းဆောင်လာတဲ့မျိုးဆက်သစ်တွေကဒီဟာကိုကောင်းသဘောပေါက်လာကြတော့တိုင်းရင်းသားတွေနဲ့အများကြီးရင်းနှီးမှုရှိလာတဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့သူတို့နဲ့လေပွန်တဒီနေရတာကိုလည်းတွေ့ရတယ်ပြောကြဆွေးရတာဆိုကျွန်တော်ကတော့သိပြီးတော့အားရစရာကောင်းတယ်လို့ထင်ပါတယ်ဒီဟာလည်းပဲတဖြည်းဖြည်းပပျောက်သွားနိုင်ပါတယ်သိတော့အေးမကြည့်လာတော့ပါဘူးဆိုတာလည
်းနောက်တစ်ခုကဒေတာလိုက်လူနည်းစုလူများစုနေမြင်အငင်းပွားတာတွေဒီဟာတွေမှာစူးစင်းညင်ညွတ်ဖို့အလားလား
အဲ့ဒါပြောတာပေါ့စောစောကပြောတာလည်းပဲအဲ့သူနယ်မြေငါနယ်မြေဆိုပြီးဟာဒီမြေကလေးကဟိုဘက်ကငါမင်းတို့ဒီဘက်ကမင်းမြေပုံမှာပဲနာမည်တက်လို့ရမှာဘွာအီလူတွေသွားလာတရားတော့အတူတူပဲမြေပုံမှာနာမည်တက်ဖို့အဓိကထားပြီးတော့ပြည်သားဖြစ်နေကြတာလားအဲလူမျိုးစုအသေးလေးတွေကကျွန်တော်အဲ့ဒါပဲပြောချင်တယ်အကုန်လုံးတညစ်တူထဲပဲဆိုတော့ပြောခဲ့သလိုသူတို့ယဉ်ကျေးမှုသူတို့လွတ်လပ်ခွင့်သူတို့ကြိုက်သူတို့လုပ်ပါ စီးပွားရေးနိုင်ငံရေးအဖြစ်ကြတော့အကုန်လုံးတန်းတူအဲ့ဒီနာမည်တွေကိုဖယ်ထားလိုက် identity ကိုဖယ်ထားလိုက်ကိုနိုင်ငံသားဆိုတပေါင်းနဲ့လုံအဲ့လိုအခွင့်အမျိုးစတင်နေတော့အကောင်းဆုံးပေါ့ဆိုတော့ဒီခါလည်းပဲသိပြီးတော့ပြဿနာကြီးတော့မဟုတ်ဘူးသို့မဲ့သဘောထားကြည့်ပြီးတော့ဒါကိုနားလည်ဖို့လိုတယ်ချင်းချင်းလည်းပဲပို့သဘောပေါက်ဖို့လိုတယ်ခေါင်းဆောင်တွေကသဘောပေါက်သလိုအောက်ခြေကလူတွေလည်းပဲပြည်သူတွေလည်းသဘောပေါက်အောင်သူတို့ဒါပညာပေးဖို့ရောပြောစည်းဖို့လိုတယ်လို့ထင်ပါတယ်အဲ့
တော့အခုအချိန်မှာ NUG ရဲ့ရည်တည်ချက်ကပါဦ
း NUG ပေါ်မှာကျွန်တော်မြင်လာတော့တိုင်းရင်းသားတွေနဲ့အဲ့ PDF လူငယ်တွေနဲ့ချစ်ခင်ရင်းမှုကသိရင်းဒီတွေ့တယ်NUG နဲ့ဒီတိုင်းရင်းသား ERO တွေနဲ့တိုင်းရင်းသားလက်နက်ကိုင်အစိုးရတွေဟာတစ်လောက်ထိရင်းနှီးနှီးဖြစ်သလားဆိုတာကတော့သိပြီးတော့ရင်းနှီးမှုရရှိပါတယ်သူကပြောတယ်သူကအပြည့်အစုံတညညတစ်ဖြစ်ပါတယ်ဘာညာဆိုပြောရမယ်တချို့ဝေဖန်ချက်တွေမှာ NUG ဟာ NLD ရဲ့အစင်တော်ဆက်ခံသလားဘာလားညာလားဆက်ပြင်းပြောကြတယ်ဒါပေမဲ့ NUG ဘက်ကလည်းပဲဒီတစ်ခါတိုင်းရင်းသားကိစ္စတွေကိုသိပြီးတော့လိုက်လျောတဲ့ဟိုတွေတင်ထားရေးထားတယ်တွေးပါတယ်အရင်သားတွေဟာငါတို့လွတ်လပ်ရပြီးပြီးကြတဲ့ဟိုဖွစုမှာစပါခဲ့တဲ့အတိုင်းပဲဆယ်နှစ်နေကြည့်ပြီးလို့သဘောမတူရင်ခွဲထွက်နိုင်တဲ့ပြည်နယ်တချို့သမတ်ရမလားလို့အဲ့ဒီထက်မှငါတို့အမခံနိုင်ပါတယ်ညာပြောတာလဲတွေးရပါတယ်ဆိုတော့ NUG နဲ့သူတို့ကတော့ပို့ပြီးတော့ညီညွတ်အောင်တိစောက်ပေးဖို့လိုပါတယ်ဒီညမှာတော့အဓိကအဖြစ်တချို့ကြည့်ရရင်တော့ဘေးနိုင်ငံတွေပေါ်လေဘေးနိုင်ငံဆိုတော့ကျွန်တော်တရုတ်ကိုအဓိကပြောချင်ပါတယ်သူဟာဒီတိုင်းရင်းသားတွေနဲ့အကုန်လုံးတညညတည်းဖြစ်သွားမှာဟိုလူလာရလားတချို့ကသံတရားရှိကြတယ်မညီမညွတ်ဖျို့ဖျက်ဖြစ်နေလေသူတို့တည်းပူပြီးတော့ကောင်းနေဆိုတဲ့သဘောမျိုးရှိရလို့သူတို့ယူဆပါတယ်ဘုံကြောင့်ဦးမြောင်လှိုင်ပေါ်မှာတော့သူတို့ဟာသိအယုံကြည်မရှိဘူးဒီနေ့ဘုံကြောင့်ဦးမြောင်လှိုင်ပြောရမှာတော့ဝါနဲ့တရုတ်ကိုတော့နာမည်တပ်ထုတ်ဖော်ပြီးတော့ခေါမသူပြောမသွားဘူးဒါပေမဲ့စောင်းမြောင်ပြီးတော့အများကြီးပြောသွားတယ်သူနည်းလောက်ပဲတရုတ်ကလည်းပဲဘုံကြောင့်ဦးမြောင်လှိုင်ကိုအမြင်မကြည့်ဘူးဆိုတာတော့လူတိုင်းသိနေကြတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အဲ့ဒီတော့သူကဘသူအစားထိုးပြီးတော့လုပ်မလဲဒီနေရာမှာအပြောင်းလဲလုတ်ခိုင်းနေရဲအဲ့ဒီအချိန်မှာ NUG နဲ့တိုင်းရင်းသားတွေအလုံးညီညွတ်ပြီးတော့သူတကြီးတညွတ်တက်လာမယ်ဆိုတော့တရုတ်ကလူလာပါမလားအဲ့ဒါလည်းပဲအရေးကြီးပါတယ်ဆိုတော့အချင်းချင်းညီညွတ်ဖို့ကတော့အဓိကပါပဲအဲ့ဒါကြီးရမယ်ကိစ္စလို့ပဲထင်ပါတယ်အဲ့
တော့ခုနကဟိုအစပိုင်းကပြောခဲ့သလိုပေါ့မြန်မာနိုင်ငံမှာ Federal Snake ကိုလူတိုင်းလိုချင်ကြပါတယ်ဒါပေမဲ့ဒီ Federal နဲ့ Democracy ရှင်ရင်ဘယ်ဟာကိုဦးစားပေးရပါမလဲ
ခုလုံးတော့ဒီငါတို့ခွေကောင်းတဲ့ပန်းလိုပဲတွဲနေပါတယ်ဒါပေမဲ့ Federal မရှိလို့ Democracy မအောင်မြင်တာဖြစ်တယ်လို့ပြောမှာဖြစ်ပါတယ်လွတ်လပ်ရပြီးတော့အင်္ဂလိပ်စီကအဲ Parliament Democracy Snake ကိုယူပြီးတော့အခြေခံပြီးတော့လုတ်ခက်ရတယ်လုတ်ခက်ပြီးမဲ့လည်းအဲ့ဒီခါမှာတော့အလွဲမှမရှိမဲ့အဲ့ Federal မဖြစ်နိုင်ဘူးတိုင်းရင်းသားတွေရဲ့မကျေနပ်မှုကြောင့်အဓိကအဖြစ်ပြည်ထောင်စုကိုစစ်တပ်ကအနာသိမ်းစရာဖြစ်လာတယ်အနာသိမ်းပြီးနောက်တိုင်းသားပုံမှန်မှုတွေပို့ပြီးတော့အများကြီးဖြစ်သွားရဲဆိုတော့တိုင်းသားညီညွတ်ရေးပြဿနာအဓိကကြရဲအဲ့ဒီဟာပေါ်မှာအခြေခံပြီးတော့ဒီမိုကရေစီကိုတည်မြောက်အောင်လုပ်ရမှာဖြစ်တယ်ဆိုတော့ဒီမိုကရေစီလို့ဘယ်လောက်ပြောနေပြောနေစောစောကပြောတဲ့ပြဿနာတွေရှိနေတော့ဘယ်လိုဖြစ်ဖြစ်နေဥမာပဲလို့ထင်ပါတယ်အဲ့ဒါကတော့ပညာရှင်တွေလည်းပဲအဲ့လိုရေးကြပါတယ်မြန်မာနိုင်ငံရဲ့အဓိကပြဿနာသည်ဒီမိုကရေစီထွန်းအားရေးတဲ့ဖက်ဒရယ်ပြည်ထောင်စုတိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်ဖြစ်တယ်ဆိုတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်မှဒီမိုကရေစီဆက်လက်ရှင်သန်နိုင်မယ်လို့ပြောကြပါတယ်ဒါပုံပြီးအဓိကကြရလို့ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံမရှင်အခုလို့ရှင်းနေပြီလေ
ဦးကျော်စံသားကိုမမြတဇေအောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကအစီအစဉ်ပါရှင်အခုဆက်ပြီးတော့ generation C ကိုအလှည့်ပေးကြပါတယ်အာရှဒေသရဲ့အဖွဲ့မျိုးစုံနိုင်ငံဖြစ်တဲ့စင်ကာပူမှာအလုပ်ရှာမယ်ဆိုရင်တနေ့တနေ့လုပ်နေရအများကြီးရှောက်ထားရှာဖွေဖို့လိုပါတယ်လို့လုပ်ငန်းအတွေ့အကြုံရှိတဲ့ကိုဖြိုးတေအောင်ကပြောပါတယ်စင်ကာပူနိုင်ငံမှာအလုပ်နဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ Generation Z တွေဘာတွေကိုပြင်ဆင်ထားသင့်ပါသလဲမက်ခင်လေးစကားပြောထားပါတယ
် Hey Gen Z တက်ချင်အောင်ပြင်ပြီနော် Gen Z တို့စင်ကာပူမှာအလုပ်လုပ်ချင်လို့လာမေးကြတဲ့ Gen Z တွေအတွက်စင်ကာပူမှာအလုပ်ကိုင်းတွေကိုဘယ်လိုရှာဖွေရမလဲဆိုတာကိုပြောပြပေးနိုင်တဲ့သူတယောက်ဖိတ်ခေါ်ထားတယ်
ကျွန်တော်နာမည်ကကြတော့ဖြုတ်တင်အောင်ကျော်ပါကျွန်တော်လက်ရှိစင်ကာပူနိုင်ငံမှာလွတ်လွတ်နေရတော့6နှစ်ခွဲလောက်တော့ရှိပါတယ်ကျွန်တော် PK Bami Facebook page နဲ့ YouTube channel မှာလည်း knowledge sharing video တွေတင်လေးရှိပါတယ
်အခုမှစပြီးတော့စင်ကာပူမှာအလုပ်ရှာဖို့ကြိုးစားနေတဲ့လူငယ်တွေအတွက်ဘာတွေကိုတည်ထားသင့်လဲ
ပထမအဆုံးဒီနိုင်ငံမှာသုံးတဲ့ဘာသာကောက်သိရမယ်ကျွန်တော်အင်္ဂလိပ်စကားပြောတယ်ပြီးလို့ရှိရင်မလေးစကားပြောတယ်ပြီးရင်တရုတ်စကားပြောတယ်ဒါပေမဲ့အင်္ဂလိပ်စကားကို communication ကောင်းကောင်းလေးလုပ်နိုင်လို့ဆိုရှင်ကျွန်တော်သူများတည်ထားဆလို့ရှင်အလုပ်ရဖို့အတွက် chance ပုံရတယ်ပြောရှင်တိရမှာကျွန်တော်ဒီနိုင်ငံမှာဘယ် application တွေနေပြီးတော့အလုပ်ရှာရလဲဆိုတာကိုတည်တင်တယ်ပြီးလို့ရှိရင်ဒီနိုင်ငံမှာဘယ်အလုပ်တွေက နိုင်ငံခြားသားတွေကိုလှုပ်ခေါ်တာပုံများလဲဆိုတာကိုသိတင်တယ်
။အခုဆိုရင်လေနိုင်ငံတကာမှာအလုပ်တစ်ခုရဖို့အတွက်ရှာဖွေရတဲ့ပုံစံတွေ platform တွေကလည်းမတူတော့ဘူးလေ။အဲ့တော့စင်ကာပူမှာလည်းအလုပ်ရှာတဲ့ပုံစံတွေကအရင်ကနဲ့အခုဘာတွေကွာခြားမှုရှိနေလဲ
။ဒီယထာပူလာတွေပါပေါ့နော်။ဟိုသတင်းစာတွေဝင်တယ်သတင်းစာရောင်းတဲ့နေရာရှိတယ်။အဲ့နေရာတွေမှာဝယ်လို့ရှိရင်သတင်းစာတွေမှာပါတဲ့အလုပ်ကြောင့်ညာတာတွေကျွန်တော်ဖုန်းခေါ်ဒါမျိုး email ပို့အဲ့လိုနည်းနဲ့ကျွန်တော်အလုပ်ရှာတယ်။အဲ့မှာခုနောက်ပိုင်းကကျွန်တော်ကြာတော့ကျွန်တော် application ဖြစ်တဲ့ job street တို့ indeed တို့ job db ပြီးလို့ရှိရင် first job linkedin ဒီလို application တွေကနေပြီးတော့ကျွန်တော်လုပ်တွေလွှဲကူရှာလို့ရတယ
်။ Singapore ဆိုတာကနိုင်ငံတကာကလုပ်သားတွေအများပြားလာပြီးတော့အလုပ်ရှာတဲ့နေရာဆိုတော့ကြိုင်ဆိုင်မှုကလည်းအများများတယ်လေ။အဲ့တော့အဲ့လိုနေရာမှာအလုပ်တခုရဖို့အတွက်ဘယ်လိုတွေပြင်ဆင်ထားသင့်တယ်ဆိုတာကိုလည်းသူကပြောပြထားတယ်
။ကျွန်တော်ဒီနိုင်ငံမှာအလုပ်ခေါ်ရတာဘယ်လိုများလဲ။များတဲ့ဟာမှာကိုယ်ချွမ်းကျင်တဲ့အပိုင်းရောပါလား။မပါဘူးဆိုလို့ရှိရင်ဒါကိုပြင်ပြရမယ်။ပြီးလို့ရှိရင်အလုပ်ရှာလို့ရှိလို့ရှိရင်တောက်လျှောက်တက်တက်မတဲ့ရှာဖို့အတွက်လိုအပ်တယ်မှာ
။နိုင်ငံတကာကလူတွေအလုပ်ရှာနေတဲ့ platform တွေဖြစ်တဲ့ LinkedIn တို့ Indeed တို့လိုမျိုး platform တွေကနေပြီးတော့အလုပ်ရှာမယ်ဆိုရင်ကိုယ့်ရဲ့ CV ကိုဘယ်လိုမျိုးတိစောက်ထားသင့်လဲ
။ဒီ CV ပြင်တဲ့နေရာမှာကျတော့ကျွန်တော်တို့ CV ကိုစာမျက်နှာကြီးအများကြီးမပြင်ဘူး။စာမျက်နှာနည်းနည်းနဲ့ထိထိရရလိုရင်းတို့ရှင်းကိုယ့်ရဲ့ CV ပေါင်းလက်ခံရရှိမယ့် HR manager ပဲဖြစ်တစ်ထိပ်ပဲဖြစ်ဖြစ်ဒီလိုလိုမျိုးတွေကြီးလိုက်လို့ရှိရင်ကိုယ့်ရဲ့ CV မှာတော့လိုရင်းတူရှင်သူတို့လိုအပ်တဲ့ချက်လက်တွေနဲ့ကိုက်နေအောင်လို့ကျွန်တော်ဂျူတင်ပြင်ဆင်ရမယ်။ပြနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ပရီးမီယံကိုသုံးပါ။ပရီးမီယံကျတော့ပထမဦးဆုံးတစ်လမှာကျွန်တော် free ရတယ်။ head now အကဲတစ်လအတွင်းမှာအလုပ်မရဘူးဆိုလို့ရှိရင်နောက်ထပ်တစ်လဝယ်လိုက်ဝယ်လိုက်လို့ရှိလို့ရှိရင်ကျွန်တော် company တွေကိုတိုက်ရိုက်စာပို့ပြီးတော့အလုပ်လုပ်လို့ရတယ်။ premium ဆိုတာကကျွန်တော်ကျွန်တော်ဒီနောက်တစ်ဆင့်ပေါ့နော် upgrade လုပ်တယ်ကိုယ့်ရဲ့ profile ကိုလုံးဝ professional တကျ upgrade လုပ်ပြီးတော့အလုပ်ရှာမယ်ဆိုတဲ့ပုံစံလေးပေါ့။အဲ့နေရာမှာကျွန်တော်တို့ကိုရထားတဲ့ဘွဲတွေပြလို့ရှိရင်ကိုရထားတဲ့ certificate တွေကိုတက်ကြွတဲ့ပညာတွေအကုန်လုံးဒီ profile ထဲမှာထည့်ထားမှသာဟိုအလုပ်ခေါ်တဲ့အလုပ်ရှင်ကတည်တည်ချာချာလေးကိုရဲ့ profile ကိုတွေ့မှာဟောဒီလူကတော့ဒီဟာတက်ပါလားဆိုတဲ့ဟာကိုတွေ့မှာအဲ့တော့ကျွန်တော် premier ဆိုတဲ့ဟာကိုဝယ်သုံးပြီးတော့ဒီကိုအစီမှာ profile မှာကိုရဲ့တက်ကြွသမျှပညာတွေအကုန်လုံးဖြည့်ထားကိုရဲ့ရရှိတဲ့စုတွေအဲ့အကုန်လုံးဖြည့်ထားမယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းပါတယ်ပြလို့ရှိရင်နောက်တစ်ခုကကျွန်တော်အိန္ဒိယနေလှုပ်ရှာမယ်အိန္ဒိယနေလှုပ်ရှာမယ်ဆိုလို့ရှိရင်ကျွန်တော်ဥပမာအနေနဲ့ accountant ကိုရှာမယ်ပဲထားပါတော့ accountant ဆိုပြီးရိုက်ချလိုက်ရိုက်ချလိုက်ရှိလို့ရှိရင်သူတို့ accountant အလုပ်တွေပေါ်လာတယ်ပေါ်လာလို့ရှိလို့ရှိရင်ကျွန်တော် click နှိပ်လိုက်နှိပ်လိုက်လို့ရှိလို့ရှိရင်ကျွန်တော် company နာမည်ရှိတယ်အဲ company နာမည်တွေကို copy ကူပြီးလို့ရှိရင် Google မှာခေါက်ခေါက်လို့ရှိရင် company ပေါ်လာတယ် company ပေါ်လာရှိရင်သူတို့ထဲကိုဝင် website ထဲဝင်လိုက်ဝင်လိုက်ပြီးလို့ရှိလို့ရှိရင်ကျွန်တော် HR mail တွေဒါမှမဟုတ် company ကိုပို့လို့ရတဲ့ email တွေရှိတယ်ဒါအဲ့ email တွေကို copy ကူမယ်ပြီးလို့ရှိရင်ကျွန်တော်Gmail ကနေပြီးတော့ပြင်ဆင်ထားတဲ့ CV နဲ့အတူကျွန်တော်အလုပ်ကိုတန်းလျှောက်လို့ရတယ
်။အလုပ်ရှင်နေနဲ့အင်တာဗျူးတဲ့အခါမှာရောဘယ်လိုမျိုးပြင်ဆင်ထားသင့်လဲ
။ဒီ job description ဆိုတာရှိတယ်။အဲ့ဒါကိုတိတိကျကျလေးဖတ်ပါ။ဒါသူတို့အလုပ်ရဲ့လိုအပ်ချက်ဒီလိုအပ်ချက်ကိုကိုကတိတိကျကျလေးနားလည်မှလာ။ကျွန်တော်အင်တာဗျူးတဲ့အခါမှာပို့ပြီးတော့တက်လက်လက်နဲ့ချောချောမူမူနဲ့ကိုကကိုယုံကြည်မှုရှိပြောနိုင်မှာဖြစ်ပါရဲ့
။နောက်တစ်ခုကလေနေထိုင်ခွင့်ရဖို့အတွက်အင်တာဗျူးလုပ်တဲ့ကဘယ်လိုတွေမေးထားသင့်လဲဆိုတာကိုလည်းသူကအကြံပေးထားတယ
်။ပုံမှန်အဖြစ် aspect ကတော့နှစ်နှစ်တက်တန်းရှိတယ်။ဒါတည်းရှိတယ်။ဒါပေမဲ့ကိုယ်မခက်ခင်မှာသူတို့ကိုယ့်ရဲ့ aspect ကို MOA ဆိုတဲ့နေရာကိုတင်ရတယ်။အဲလိုတင်ပြီးွားရလားဆိုတဲ့ဟာကိုသူတို့မေးပါ။ကဲတင်ပြီးွားရဆိုလို့ရှိရင်ကျွန်တော် MOA မှာအများဆုံးကြာမှာကျွန်တော်နှစ်ပတ်ပဲကြာတယ်။အဲ့တော့ဒီနှစ်ပတ်အတွင်းမှာကိုကဒီလက်ရှိစင်ကူနိုင်ငံမှာရှိနေတဲ့ဇီးရဆိုလို့ရှိရင်တော့နေလို့ရတယ်။ဒါပေမဲ့သူတို့လည်းတေချာမေး။မင်းတို့ငါရဲ့ pass ကိုတင်ပြီးွားရလား။ဒါကိုယ့်ဘက်ကခိုင်မအောင်လို့လုပ်ရအောင်။ချိုးရကြတော့ okay မင်းကိုခန့်ပြီ။ဒါပေမဲ့ pass ကမတင်ရသေးဘူး။အဲ့လိုမျိုးခါရရှိတယ်။အဲ့တော့ကျွန်တော်အလုပ်ခံပြီဆိုကြရ bypass ကိုဘယ်နဲ့တင်မှာလဲဆိုတာသိချာမေ
း agency တွေကနေတစင်အလုပ်ရှာမဲ့သူတွေအတွက်စောင်ရင်ရှောင်ရင်ကဘာရရှိလဲ
agent နဲ့လာတယ်ဆိုလို့ရှိရင် okay ကိုက agent တွေကပြောတယ်အမင်းတို့ဟာတော့တင်လိုက်ပြီအစိုးရတင်လိုက်ပြီငါတို့ပတ်စံပြေးပြီအဲ့လိုမျိုးတော့အဆင်မပြေဘူးအဲ့တော့သူတို့လည်းပြောတာ agent တွေလည်းပြောတာ okay မင်းတို့ငါတို့ဟာတင်လိုက်ပြီဆိုလို့ရှိရင်ကျွန်တော် deposit အနေနဲ့ဘယ်လောက်ပေးမလဲဥပမာ agent က2000ပေးရတယ်ပဲခါကျွန်တော် okay deposit အနေနဲ့ငါ900ပေးမယ်အဲ900ပေးလိုက်ပြီဒါမင်းတို့တင်ပြီးွားပြီအဲ့တင်ပြီးွားလို့pass ချပြီကိုယ် aspect ပဲဖြစ်ဖြစ်ဘောပါမယ်ပဲဖြစ်ဖြစ်ဆိုကျွန်တော် pass ချပြီဆိုလို့ရှိရင်ကျွန်တော်ဒီ single နိုင်ငံမှာနေထိုင်ခွင့်ရပါတယ် okay pass ချပြီဆိုလို့ရှိရင်ကျွန်တော် IPA letter ဆိုတဲ့ဟာကိုပေးတယ် IPA letter ဆိုတာကြတော့ကျွန်တော်အဲချမ်းမြေ့ပြရမယ်ဆိုလို့အလောက်ခန့်စာပေါ့နော်အလောက်ခန့်စာကိုယ့်လက်ထဲရောက်ပြီဟေးဆိုလို့ရှိရင် okay မင်းတို့ငါ့ကိုကျန်တဲ့ balance ပေးမယ်ဆိုပြီးတော့ခြေလိုက်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကလည်း safe ဖြစ်တဲ့အလုံးပဲကန်ကောင်းကြပါသေးလို့ဆူတောင်းပေးလိုက်ပါတယ
်ကေဂျင်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲနော်ရှိတဲ့ဘက်ဒီကြားလို့ရှိရင်လည်းဂျန်စီတွေအတွက်ဂျန်စီရှိနေတာမဟုတ်လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တက်တာ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation z အစီအစဉ်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်2024 Paris Olympic ပြိုင်ပွဲမှာတော့ပြင်သစ်နိုင်ငံသားလီရွန်က ရွှေတစိမ့်တွေအများဆုံးရရှိထားပါတယ်။ American ဂျွန်ဘာအာကစားသမားစီမွန်ဘိုင်းလက်စ်ကတော့ American အသင်းအတွက်ဒီနှစ်မှာရွှေတစိမ့်တွေပြန်ယူပေးနိုင်ခဲ့ပါတယ်။ဒုတ်ထောက်ခုံပြိုင်ပွဲမှာတော့ဆွီဒင်နိုင်ငံသားဒူပလန်တစ်ကမ္ဘာစံချိန်တင်လိုက်ပါတယ်။ပဲရီအိုလံပစ်ပြိုင်ပွဲဘက်ကတပတ်အတွင်းကထူးခြားတဲ့အာကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်။
ကျင်းနိုင်ငံမှာကျင်းပနေတဲ့2024 Paris Olympic အားသာပြိုင်ပွဲကတော့အခုဆိုရင်ဒုတိယသတင်းပတ်ထဲကိုရောက်လာနေပြီးတော့စူးစိမ်ရရှိမှုအနေထားမှာတော့ American နဲ့တရုတ်တို့အကြိမ်နဲ့ထိတ်ကနေဖြေနေကြပါဗျ။အဲဒီနောက်မှာတော့အိရှင်ပြင်သစ် Australia, Britain, Japan, South Korea တို့ရွှေစိတ်10ခုစီတက်မနေရပြီးတော့နောက်ကနေလိုက်နေပါတယ်။ American ကတော့ရေကူးဂျွန်ဘာပြေးခုံပြေးမှာရွှေစိတ်တွေအများပြားရထားပြီးတော့တရုတ်နိုင်ငံကတော့တနက်ပစ်ဒိုင်ပင်ဇွဲနဲ့တက်တဲ့စတာတွေမှာရွှေ3ခုထက်မနေရထားပါဗျ။ဒီနေ့ Olympic ပြိုင်ပွဲမှာအောက်သားသမားတွေတဲ့ကထူးထူးခြားခြားအောင်မြင်မှုတွေရထားတာတွေကိုကြည့်ရရင်တော့ American ကရေကူးချန်ပီယံ Katie Ledecky ဟာအမျိုးသမီးမီတာ800နဲ့1500အလုပ်ကူးပြိုင်ပွဲတွေမှာရွှေစိမ်းတစ်ခုရရှိခဲ့ပါတယ်။ဒါဟာ Ledecky အတွက်တော့ Olympic ပြိုင်ပွဲတွေမှာကိုယ်ကမြောက်ရတဲ့ရွှေစိမ်းဖြစ်ပါတယ်။ဒါပြင်မီတာ800အလုပ်ကူးပြိုင်ပွဲမှာရွှေရတာကြောင့် Ledecky ဟာ Olympic ပြိုင်ပွဲမှာအဲ့ဒီပြိုင်ပွဲကို၄ချိန်ဆက်တိုက်အနိုင်ရတဲ့သူလည်းဖြစ်လာခဲ့ပါတယ်။အဲ့လိုမျိုးပြိုင်ပွဲမျိုးစားတစ်ခုကို၄ချိန်ဇက်တိုက်အနိုင်ရတာဟာသမိုင်းမှာသူနဲ့ Michael Phelps နှစ်ယောက်ပဲရှိတာလည်းဖြစ်ပါတယ်။ဒါပြင်မီတာ1500ရဲ့အလုပ်ကူးအမြန်ဆုံးစံချိန်အခု20ကိုလည်းလက်တက်ကြီးကပဲတင်ထားတာဖြစ်ပါတယ်။ American ကနာမည်ကြီးဂျွန်ဘာဦးစားသမား Simone Biles ကတော့မျိုးသမီးတူးချင်း Vault နဲ့ All Round လို့ခေါ်တဲ့၄မျိုးဆက်ပြိုင်ပွဲမှာရွှေစိမ်းတစ်ခုရပြီးတော့အသင်းလိုက်မှာလဲရွှေစိမ်းတစ်ခုရရှိခဲ့ပါတယ်။၅ရက်နေ့က flow ပြိုင်ပွဲမှာတော့ Brazil က Rebecca Andrade ကပထမရပြီးတော့ Biles ကတော့ဒုတိယပဲရခဲ့ပါတယ်။ဒါကြောင့် Biles ဟာဒီနေ့ Olympic ပြိုင်ပွဲမှာရွှေ3ခုငွေတစ်ခုရရှိခဲ့တာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာသူ့ရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီး Biles ပြောတာကတော့
So I can't be mad at my performances. A couple years ago I didn't think I'd be back here at an Olympic game.
ကျွန်မဒီပြိုင်ပွဲမှာရွှေတစိမ့်စုတွေအကုန်မရလို့ကျွန်မကိုကျွန်မဒေါသမဖြစ်မိပါဘူး။ပြီးခဲ့တဲ့နှစ်တွေကဆိုကျမအိုလံပစ်ပြိုင်ပွဲမှာကစားနိုင်မယ်မကစားနိုင်ဘူးဆိုတာတော့ကျမမသိနိုင်ပါဘူးဆိုတော့အခုပြန်ကစားပြီးတော့ရွှေ3ခုနဲ့ငွေတစ်ခုရပြီးစု4ခုရယူနိုင်ခဲ့တာဆိုတော့ဒါကိုဘယ်လိုဒေါသဖြစ်ရမှာလဲကျမကိုကျမအတော်လေးဂုဏ်ယူမိပါတယ်ပြိုင်ပွဲဝင်ရတာအမြဲတမ်းစိတ်လှရှားဖို့ကောင်းပါတယ
်ဒီနေ့အိုလံပစ်ပြိုင်ပွဲမှာအင်္ဂါနေ့အထိရွှေစိမ်းအများဆုံးရထားတဲ့သူကတော့ပြင်သစ်နိုင်ငံကရေကူးအားကစားသမားလီယွန်မရှောင်းဖြစ်ပါတယ်သူဟာအမျိုးသားမီတာ200တူးချင်းလေးပြကူးနဲ့ဖားကူးပြိုင်ပွဲတွေမှာရွှေစိတ်ရခဲ့သလိုအမျိုးသားမီတာ200နဲ့400တူးချင်း4မျိုးကူးပြိုင်ပွဲမှာလည်းရွှေစိတ်တွေရထားတာကြောင့် Paris Olympic ပြိုင်ပွဲမှာရွှေစိတ်စုစုပေါင်း4ခုရထားပါတယ်။ဒါပြင်မရှောင်းဟာ August 2ရက်နေ့ကတူးချင်းမီတာ200 4မျိုးကူးပြိုင်ပွဲမှာလည်း1မိနစ် 54.36 စက္ကန့်နဲ့2008တုန်းက American က Michael Phelps တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့ပါတယ်ခင်ဗျာ။တင်းဆိုင်မရိဘမှာတော့မြို့သားတူချင်းပြိုင်ပွဲတွေမှာဒီနေ့မှာဆာဗီယာကဂျိုကိုဗစ်နဲ့စပိန်ကအာကာရက်စ်ကိုဘုံလူခဲ့ကြပါတယ်။ဂျိုကိုဗစ်ကအသက်38နှစ်အာကာရက်စ်က22နှစ်ဖြစ်လို့ဒီနှစ်အိုလံပစ်ပြိုင်ပွဲကတော့အိုလံပစ်ဖိုင်နယ်သမိုင်းတစ်လျှောက်မှာအသက်အကြီးဆုံးဖိုင်နယ်တက်လာတဲ့သူနဲ့အသက်အငယ်ဆုံးဖိုင်နယ်တက်လာတဲ့သူနှစ်ယောက်ဘုံလူကြတဲ့ပွဲဖြစ်လဲသမိုင်းဝင်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကဖိုင်နယ်မှာတော့ဂျိုကိုဗစ်နဲ့အာကာရက်စ်တို့အကြိမ်နဲ့ကစားပြီးနှစ်ပွဲလုံးတိုင်းဘရိတ်ထိကစားခဲ့ရပြီးတော့နောက်ဆုံးမှာဂျိုကိုဗစ်ကခွန်6ခွန်6နဲ့နှစ်ပွဲပြန့်နဲ့နိုင်ပြီးတော့ဆော်ဗီယက်နိုင်ငံအတွက်ရွှေစိတ်ရသွားခဲ့ပါတယ်ဂျိုကိုဗစ်နိုင်ရပြီးတော့ရွှေစိတ်ရသွားလို့ Korea Slam လို့ခေါ်တဲ့ Grand Slam ပြိုင်ပွဲလေးခုအပြင် Olympic ပြိုင်ပွဲမှာပါရွှေစိတ်ရရှိသွားခဲ့ပါတယ်ဂျိုကိုဗစ်ဟာအခုဒီချိန်မှာအနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပြီးတော့ကစားသမားတန်တန်းတစ်လျှောက်ဒါကအကြီးမားဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်
And the fact that I won the bronze in the first Olympic Games.
ကျွန်တော်ရပထမဆုံး Olympic ပြိုင်ပွဲမှာတတိယကြေးတစိမ့်ဆုရပြီးတဲ့နောက်တကားမှဆုထပ်မရတော့ပါဘူး။ပြီးခဲ့တဲ့ Olympic 4 ချိန်မှာ3ချိန်ဆီမီဖိုင်နယ်ရောက်ခဲ့ပေမဲ့အဲ့ဒါကိုမကျော်နိုင်ခဲ့ပါဘူး။အဲ့ဒီနောက်အခုအသက်38နှစ်ကြာမှအသက်21နှစ်သားလည်းဖြစ်ပြင်သစ် Open နဲ့ Wimbledon ကိုအနိုင်ရပြီးအခုလောလောဆယ်မှာကမ္ဘာအကောင်းဆုံး Tennis ကစားသမားလို့ပြောရမယ့်သူနဲ့ကစားပြီးနိုင်လိုက်တာဆိုတော့ဒါတွေအားလုံးစဉ်းစားလိုက်ရင်ဒီစုကကျွန်တော် Tennis ကစားသမားတက်တန်းတစ်လျှောက်အကြီးမားဆုံးအောင်မြင်မှုပါ
မြို့သမီးတို့ချင်းတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ဒီနှစ်ကအာရှကပိုဆွဲခဲ့တာကြောင့်သမိုင်းဆန်ချိန်အသစ်တစ်ခုတင်နိုင်ခဲ့တယ်လို့ပြောရမှာပါမြို့သမီးတို့ချင်းဖိုင်နယ်ကိုစနေနေ့ကကစားခဲ့ကြတော့မှာတရုတ်နိုင်ငံကဇန်ဂျင်ဝမ်ကခရိုအေးရှားကဒေါနာဗက်ကစ်ကို6-6-3နဲ့န နှစ်ပွဲပြန်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့ပါတယ်။ဒါဟာအိုလံပစ်မြို့မီဦးချင်းတက်တဲ့ပြိုင်ပွဲတွေမှာအာရှတိုက်သူတယောက်ပထမဆုံးအချိန်ရွှေစိတ်ရခဲ့တာလည်းဖြစ်ပါတယ်။
网球最好的一点就是它永远都有比赛，每一年我们都有比赛，每一年都有。奥
林匹克杯嘛，南亚铺个，这么格里布瓦个没开的，哎没吧？特别没，这么马特查奥运金的一万七对十八对嘞，这么也哎没对，一万七对个没比对吧？
今年杯嘛，罗牛大杯嘛，美国个瑞士也是多个玩的，美国个 Scotty Scheffler 个这么一七七，十九只小一比了。ဘရိတိန်ကဒေါမီဖလီဝုဒ်ထက်တစ်ချက်အသာနဲ့ပထမရွှေစိတ်ရသွားခဲ့တာပါဂျပန်နိုင်ငံကဟိုင်ဒီကေမာဆူယာမားကတော့သတ်မှတ်ရိုက်ချက်ထက်16ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်268ချက်နဲ့တတိယကြီးစိတ်ရခဲ့ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲဆီမီဖိုင်နယ်ပွဲတွေကိုတော့အင်္ဂါနေ့ကကစားကြတာမှာအမေရိကန်အမျိုးသမီးအသင်းကဂျာမနီကိုတကူးကိုမရှိနဲ့နိုင်ပြီးတော့ဖိုင်နယ်ကိုတက်သွားခဲ့ပါတယ်ဒုတိယဆီမီဖိုင်နယ်မှာတော့ဘရာဇီးလ်နဲ့ကမ္ဘာချန်ပီယံစပိန်အသင်းတို့ကစားခဲ့ကြပြီးတော့အဲ့ဒီပွဲမှာတော့ဘရာဇီးလ်က၄ဂိုး၂ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒါကြောင့်ဖိုင်နယ်မှာတော့အမေရိကန်အမျိုးသမီးအသင်းနဲ့ဘရာဇီးလ်အမျိုးသမီးအသင်းတို့ဘောလုံးကြမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဩဂတ်စ်လ10ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲတွေထဲမှာလူကြိုက်အများဆုံးနဲ့ပြိသက်စိတ်ဝင်စားမှုအများဆုံးပြိုင်ပွဲတွေထဲကတစ်ခုကတော့မျိုးသားမီတာ100ထားလို့ပြေးပွဲဖြစ်ပါတယ်ဒီနှစ်ဖိုင်နယ်ကိုတော့ပြီးခဲ့တဲ့တိုကျိုအိုလံပစ်ချန်ပီယံမာဆော့ဂျက်ကော့ပ်စ်နဲ့အတူအမေရိကန်၃ယောက်ဂျမေကာ၂ယောက်တို့တက်လာခဲ့ကြပြီးတော့အကျိတ်နယ်ဖြစ်ခဲ့ပြီးတော့နောက်ဆုံးမှာတော့အမေရိကန်ကနိုအလိုက်က 9.9 စက္ကန့်နဲ့အနိုင်ရပြီးတော့ရွှေစိတ်ရသွားခဲ့ပါတယ်အမေရိကန်တွေထဲကဒီမတိုင်ခင်နောက်ဆုံးအကျိတ်အနိုင်ရခဲ့တာကတော့2004မှာဖြစ်လာကြောင်းဒါအမေရိကန်အပြေးသမားတွေအနေနဲ့မြို့သားအိုလံပစ်မီတာ100ပြိုင်ပွဲကိုနှစ်ပေါင်း20အကြာမှာတစ်ခါပြန်ပြီးတော့အနိုင်ရလိုက်တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာထူးခြားတာကတော့ပထမရတဲ့လာယော့စ်နဲ့ဒုတိယရတဲ့ဂျမေကာနိုင်ငံကသောင်ဆင်တို့ဟာ 9.9 စက္ကန့်စီနဲ့ဒသမ2နေရာအထိတူပေမဲ့လာယော့စ်က10စက္ကန့်ရဲ့9000ပုံတစ်ပုံအသာနဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပွဲမှာပန်းဝင်တဲ့စီးကိုအရင်ဖျက်ခဲ့တာကဂျမေကာကသောင်ဆင်ဖြစ်ပါတယ်။ဒါပေမဲ့အိုလံပစ်ပြိုင်ပွဲရဲ့စီးကမ်းသတ်မှတ်ချက်တွေအရပန်းဝင်တဲ့စီးကိုခန္ဓာကိုယ်နဲ့ဖြတ်တဲ့အချိန်ကိုပဲယူလာကြောင်းလိုင်းစ်ကခြေတောက်နဲ့အရင်ဖြတ်သူတွေထက်နာတပြားတာပြီးတော့အနိုင်ရသွားခဲ့တာပါဒီဘက်မှာပြိုင်တဲ့အပြေးသမား၈ယောက်စလုံးလဲ၁၀စက္ကန့်အောက်မှာအကုန်ပန်းဝင်ခဲ့ကြလို့စံချိန်တင်ခဲ့တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ခဲ့ပါတယ်ပြေးခုံပြပြိုင်ပွဲတွေဘက်ကဒီအမျိုးသားဒုထောက်ခုံပြိုင်ပွဲမှာတော့ဆွီဒန်နိုင်ငံကအာမန်ဒူပလန်တစ်ကသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးတော့ပဲရစ်အိုလံပစ်ပြိုင်ပွဲရဲ့ရွှေစိတ်ကိုရသွားခဲ့ပါတယ်ဒူပလန်တစ်ဟာဒီပြိုင်ပွဲမှာရွှေစိတ်ကိုရပြီးတဲ့နောက်မှာပဲအိုလံပစ်စံချိန်ကိုချိုးဖို့အတွက်ဘားရန်ကိုပေ20 6.10 မီတာကိုမြင့်ပြီးတော့ခုန်နိုင်ခဲ့သလိုနောက်တစ်ခါသူကိုယ်တိုင်တင်ခဲ့တဲ့ကမ္ဘာစံချိန်ကိုချိုးဖို့အတွက် 6.15 မီတာပေ20နဲ့6လမအထိထပ်မြင့်ပြီးတော့ခုန်တော့မှာကမ္ဘာစံချိန်ကိုချိုးနိုင်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားခန်းနာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါမယ
်။အီရန်နိုင်ငံမှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စစ်ခန်းတစ်ခုကိုအီရန်ကအားပေးထောက်ခံနေတဲ့ပြည်သူ့စစ်အဖွဲ့ကရော့ကတ်ဒုံးနဲ့ပစ်ကတ်ထိုက်ခိုက်နေတဲ့အတွက်ကြောင့်မလို့အမေရိကန်ကဆွဆွဲပြောကြားလိုက်ပါတယ်။တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရခဲ့ပြီးအဲ့ဒီတွေက2ဦးကတော့နောက်ထပ်စီးကူးသားမှုပေးဖို့အတွက်စခန်းကနေခေါ်ထုတ်သွားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မနေ့အင်္ဂါနေ့အစောပိုင်းတုန်းကတော့အမေရိကန်လေတပ်အခြေစိုက်စခန်းကိုတိုက်ခိုက်သူဘယ်သူဆိုတာဖော်ထုတ်နိုင်မှုနီးစပ်နေပြီလို့ IRS စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ကြားနယ်မြေထဲမှာရိုဟင်ဂျာတွေစီးနင်းလာတဲ့လှေနစ်မြုပ်တဲ့အတွက်ကြောင့်ကလေးငယ်တွေအပါအဝင်လူ၁၀ဦးထက်မနည်းသေဆုံးသွားရပါတယ်။စစ်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာ29ဦးစီးနင်းလိုက်ပါလာတဲ့လှေနစ်မြုပ်သွားတာလို့ဘင်္ဂလားဒေ့ရှ်ဒေသအုပ်ချုပ်ရေးကောင်စီဝင်က AFP သတင်းဌာနကိုပြောပါတယ်။မနေ့ကနစ်မြုပ်သွားတဲ့လှေပေါ်မှာလိုက်ပါလာသူတချို့ကတော့ကန့်ချီရအောင်ကူးခတ်နိုင်ခဲ့ပြီးအခုကတော့အလောင်းပေါင်း၁၀လောင်း၁၀ဦးရရှိထားပါတယ်။ဒါပေမဲ့လူတချို့ကတော့ပျောက်ဆုံးနေစေပါ။အမေရိကန်ကနေဒါအော်စတြေးလျတို့နဲ့အတူဖိလစ်ပိုင်နိုင်ငံက၂ရက်ကြာရေချောင်းနဲ့လေချောင်းဆိုင်ရာစီးရေးလေ့ကျင့်မှုတွေကိုဒီကနေ့ဩဂုတ်လ9ရက်နေ့မှာစတင်ပြုလုပ်ကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရှင်
ပေါ်တပူညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Zombie Hanser ဖြစ်ပါတယ်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။
This program has come to you.